Welcome to the Voice of America in Burmese.
ဘေကင်းရန်ကင်းမင်္ဂလာပြေဝတဲ့မနက်ခင်းဖြစ်ကြပါစေ။ VOA American တန်ရဲ့2023ခုနှစ်ဖေဖော်ဝါရီလ6ရက်တနင်္လာမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3249တို့ကနေ VOA ရဲ့ Facebook စာမျက်နှာကပါရုပ်တံဖြစ်နေပူရဲပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပြသနေပါပြီခင်ဗျာ။ဒီမှာဒီကနေ့မနေ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်အောင်လင်းဦးပါ။သတင်းတွေကိုကိုကမောင်ဆုံးမနေ့တူပြောပြပေးပါမှာ။ဒီမနေ့နားဆင်ရမယ့်သတင်းတွေမှာတော့ကျူးကျော်စင်တင်ပတ်လည်ပြင်းနဲ့တိုက်ဆိုင်ပြီးရုရှားကထိုးစစ်ဆင်နေတယ်လို့ယူကရိန်းကခန့်မှန်းပါတယ်။တန်နီယာဖြစ်စီယာတရုတ်မိုးပြံပူပေါင်းကြီးကိုအမေရိကန်ကပြစ်ချတဲ့ကိစ္စနဲ့ပတ်သက်လို့နိုင်ငံရေးအရအချင်းအငင်းပွားနေပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေတာတွေသတင်းတွေကိုပြောပြပေးမှာပါ
ဟုတ်ကဲ့ပါသတင်းတွေအပြီးမှာသတင်းပေးပို့ချက်တွေကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်အဲ့ဒီအထက်ကနားဆင်ရမယ့်နမူနာတစ်ခုကတော့
ပြည်ငယ်၄ခုကနေပြီးတော့ဒီမောင်ကိုပွဲစားတွေရဲ့အစီအစဉ်နဲ့တရားမဝင်ဆိုလာတဲ့အခုရပိုင်းထဲမှာစုစုပေါင်းတရားမဝင်နေမှာ103နဲ့လူမောင်ကိုပွဲစား
ခိုင်းနိုင်ငံတွေကိုအလုပ်လုပ်ဖို့တရားမဝင်ဝင်ရောက်လာကြတဲ့မြန်မာနိုင်ငံသားတွေနေ့စဉ်ဖန်စီခံရတဲ့အကြောင်းသတင်းပေးပို့ချက်မှာအပြည့်စုံကြားကြရမှာပါအဲ့ဒီနောက်သတင်းပတ်စင်ကဏ္ဍတွေအနေနဲ့မြန်မာဒီမိုကရေစီရေးရာကပ္ပမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာကဏ္ဍမြင်ကွင်းကျယ်မှတ်စုသူကြားဆံပြသတင်းများစတာတွေကိုလည်းတဝါကြီးနားဆင်ကြည့်ရှုကြရမှာပါ။ကဲအခုတော့နောက်ဆုံးရထိတ်တန့်ရောက်သတင်းတွေကိုကိုအောင်လင်ဦးနဲ့ကျွန်တော်ပြောပြပေးပါမယ်
။ဒီဝိုင်လာ24ရက်နေ့ကျူးကျော်ဆစ်စားတဲ့နှစ်ပတ်လည်အချိန်နဲ့တိုက်ဆိုင်ပြီးရုရှားကပြင်းထန်ထိုးစစ်ဆင်နိုင်ရည်ရှိတာကြောင့်ပြင်ဆင်ထားတယ်လို့ယူကရိန်းကပြောပါတယ်။စီးရီးယားအသင့်ဖြစ်မနေပေမဲ့ရုရှားကထိမှန်နေဖြစ်နေတိုက်ခိုက်မှုတွေလှုပ်လာနေတယ်လို့ယူကရိန်းကာကွယ်ဝန်ကြီးကပြောဆိုလိုက်တာပါ။ဖေဖော်ဝါရီလရုရှားကထိုးစစ်ဆင်နေတယ်လို့ခန့်မှန်းပါတယ်။ထိမ့်မဲ့တင်ကိတာသဘောဆောင်တဲ့ရှူထောင်းကတုံးတက်တာဖြစ်ပြီးစီးရဲရှူထောင်းအနေနဲ့ကတော့ရုတ်တရက်မရှိပါဘူး။သူတို့ဘက်ကဘာမှအသင့်အနေထားမရှိပေမဲ့လှုပ်လာမှာပါဆိုပြီးယူကရိန်းကာဝေးဝန်ကြီးအလက်ဆီရက်စနီကော့ဖ်ကသတင်းဝင်တွေနဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။စစ်မှုလုပ်ငန်းတွေရှိရာဒွန်ဘတ်ဒေသကိုရုရှားကသိမ်းပိုက်ဖို့ကြိုးစားနေပြီးလားနဲ့ချီတိုက်ပွဲတွေဖြစ်နေတဲ့ယူကရိန်းရှိဘက်မှာထိုးစစ်ဆင်လာနိုင်တယ်လို့2014ခုနှစ်ကရုရှားပိုင်ဖြစ်ဥပဒေမဲ့တွွင်ခဲ့တဲ့ခရိုင်းမီးယားကျွန်းဆွယ်ကိုကုန်းလမ်းကြောင်းချက်တွင်နေအောင်တောင်ပိုင်းမှာထိုးစစ်ဆင်မဲ့အလားအလာရှိတယ်လို့လည်းပြောဆိုသွားပါတယ်။အိနေချင်းဘယ်လာရုစ်နိုင်ငံကစစ်ကမ်းတွေမှာရုရှားတပ်ဖွဲ့ဝင်12,000ရှိတဲ့အကြောင်းယူကရိန်းကာဝေးဝန်ကြီးကခန့်မှန်းတာကြောင့်ဒီရေအတွက်ဟာနိုင်ငံမြောက်ပိုင်းမှာအကြီးအကျယ်ထိုးစစ်ဆင်ရလောက်အောင်တော့အင်အားမများပါဘူး။သတင်းပတ်နဲ့ချီတိုက်ပွဲတွေပြင်းထန်ဖြစ်နေတဲ့ဘက်ကမှုမျိုးကိုတိမ့်ဖက်ဖို့ကြိုးစားနေတဲ့ရုရှားတပ်တွေဟာနိုင်ငံရှိပိုင်းမှာတဖြည်းဖြည်းချင်းရှေ့တိုးလာနေတာဖြစ်ပါတယ်။
ဒီလဖေဖော်ဝါရီ24ရက်နေ့ဟာဆိုရင်ရုရှားကျူးကျော်တာတစ်နှစ်ပြည့်မှာဖြစ်တဲ့ယူကရိန်းနိုင်ငံကစစ်ပွဲတွေဖြစ်ပွားနေတဲ့နေရာတွေကဒေသခံထောင်ပေါင်းများစွာအတွေ့လူသားချင်းစာနာမှုအကူအညီတွေကိုကုလသမဂ္ဂအကူအညီပေးရေးအေဂျင်စီတွေကအရှိန်မြှင့်ထောက်ပံ့နေကြပါတယ်။အဲ့ဒီအေဂျင်စီတွေကအထောက်ပံ့ပစ္စည်းတွေသဲဆောင်လာတဲ့မော်တော်ယာဉ်တန်းတစ်ခုဟာစစ်ဖြစ်ပွားရာဒေသကအရေးပေါ်လိုအပ်နေတဲ့နေရာတွေကရှိတဲ့သူတွေကိုပြီးခဲ့တဲ့သတင်းပတ်ကရောက်သွားပါတယ်။အဲ့ဒီထက်ကကုန်ကား6စီးဟာယူကရိန်းနိုင်ငံအရှေ့ပိုင်းစစ်ဖြစ်ပွားနေတဲ့ဒွန်ညက်ဒေသနဲ့ဆယ်မိုင်အကွာတူရက်တက်စ်မြို့ကိုပြီးခဲ့တဲ့အင်္ဂါနေ့ကရောက်သွားပါတယ်။အဲ့ဒီမော်တော်ယာဉ်နဲ့ဟာအရေးပေါ်ရွက်ပြင်တဲတွေစေးဝါးတွေရေနဲ့တခြားမရှိမဖြစ်အသုံးဆောင်တွေကိုတဲဆောင်သွားတယ်လို့ကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးယူ UNOCHA ရဲ့ပြောရေးဆိုခွင့်ရှိသူယန်လက်ကပြောပါတယ်ပြီးခဲ့တဲ့ကြာတာပရင်းနေ့ကလည်းနိုင်ငံတကာအကူအညီပေးရေးအဖွဲ့တွေရဲ့ကုန်တင်ကား၅စီးဟာဇာပိုရီးယားဒေသကဟိုင်လီယာပိုလီမြို့ကိုရောက်ရှိလာပါတယ်။အဲ့ဒီမြို့ကအတားအဆီးတွေနောက်ကန့်သတ်ထားတဲ့နေရာမှာလူ3,000လောက်ရှိနေပြီးလက်နက်ကြီးပစ်ခတ်မှုဒဏ်ကတွေကအကာအကွယ်မဲ့နေကြပါတယ်ခင်ဗျာ
။ယူကရိန်းပေါ်ကျူးကျော်မှုတွေဖိအားပေးတဲ့အနေနဲ့ဥရောပသမဂ္ဂ EU ကရုရှားနိုင်ငံထုတ်ဒီဇယ်စီနဲ့တခြားရေနံထွက်ပစ္စည်းတွေတင်သွင်းဝင်တင်းငွေနေနေကစ တားမြစ်လိုက်ပါတယ်ရုရှားပေါ်စွန့်ရင်အတွက်အားထားနေရတာကိုရှော့ချဖို့နဲ့ရုပ်ကျွင်းလောင်စာထုတ်လွှင့်မှုကနေရနေတဲ့ဝင်ငွေကိုဖျက်တောက်ဖို့ရည်ရွယ်ပြီးအဖွဲ့ဝင်28နိုင်ငံပါဝင်တဲ့ EU ကတားမြစ်လိုက်တာပါ CIA အင်အား9နိုင်ငံနဲ့မဟာမိတ်ဒီမိုကရေစီနိုင်ငံတွေကရုရှားနိုင်ငံကရေနံတွေကိုဈေးနှိမ်ဝယ်ယူဖို့သတ်မှတ်ချက်နဲ့တူ EU ကတားမြစ်လိုက်တာလည်းဖြစ်ပါတယ်စွန့်ရင်ထုတ်လွှင့်မှုကအကျိုးအမြတ်တွေကိုစစ်ပွဲနဲ့ဗန်ဒါရေးအတွက်ရုရှားကတုံးနေတာကိုရှော့ချနိုင်မှုနဲ့ဒီချိန်ထဲမှာတရုတ်အိန္ဒိယတို့လိုနိုင်ငံတွေအနေနဲ့ရုရှားရဲ့ဒီဇယ်စီတွေဆက်လက်တင်သွင်းရရှိနေပြီးကမ္ဘာဈေးကွက်မှာရုတ်တရက်ဈေးတွေတွန်းမသွားဖို့လည်း EU ကရည်ရွယ်ထားပါကွန်ပျူတာကားတွေစိုက်ပျိုးရေးနဲ့စက်ရုံတွေမှာဒီဇယ်စီကိုအဓိကသုံးစွဲကြတာကြောင့်နိုင်ငံတွေရဲ့ CO2 မှာအရေးပါပါတယ်ကိုဗစ်ကရောဂါကနေနယ်လန်ထူလာရာကဝင်လူအားတွေများပြီးထုတ်လွှင့်မှုကအကန့်အသတ်နဲ့သာရှိနေတာကြောင့်ဒီဇယ်စီဈေးတွေတဖြည်းဖြည်းပြန်တက်လာနေတဲ့ကြောင့်ကမ္ဘာတစ်လွှာမှာကုန်စင်းနှုန်းတက်လာရတဲ့အကြောင်းရင်းတစ်ခုလည်းဖြစ်လာနေပါတယ်
။အီရန်နိုင်ငံအနှံ့ကအစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေမှာထောင်ပေါင်းချီဖမ်းဆီးထိန်းသိမ်းခံရတဲ့သူတွေကိုလူငင်းချမ်းသာခွင့်ဒါမှမဟုတ်ပြစ်ဒဏ်လျှော့ပေါက်ခွင့်ပေးဖို့နိုင်ငံအုပ်ချုပ်အယာတိုလာအလီခါမေနီကတနင်္ဂနွေနေ့ကအမိန့်ပေးလိုက်တယ်လို့သတင်းမှာထွက်ပေါ်နေပါတယ်။အီရန်နိုင်ငံရဲ့1989ခုနှစ်အစ္စလာမစ်တော်လှန်ရေးနှစ်ပတ်လည်နေ့မတိုင်ခင်နှစ်စဉ်အကျဉ်းသားတွေကိုလူငင်းချမ်းသာခွင့်ပေးတဲ့အစီအစဉ်အစိတ်တစ်ပိုင်းအနေနဲ့အမြင့်ဆုံးအာဏာပိုင်ကထုတ်ပြန်လိုက်တဲ့အမိန့်ကြောင့်ဆန္ဒပြပွဲတွေနဲ့ဆက်နွယ်ပြီးဖမ်းဆီးထားသူထောင်ပေါင်းချီရှိတယ်ဆိုတာကိုအာဏာပိုင်တွေကဝန်ခံလိုက်တဲ့သဘောလည်းဖြစ်ပါတယ်။ပြပနဲ့ဆက်နွယ်သူတွေတရှိုးမှုနဲ့အရေးခံထားရတဲ့သူတွေကတော့လူငင်းချမ်းသာခွင့်မှာအကျုံးမဝင်ဘူးလို့နိုင်ငံပိုင်သတင်းဌာနကထုတ်ပြန်ရမှာကြေညာထားတာပါမကြာသေးခင်ကဖြစ်ရတဲ့ဆွတ်နယ်ပြီးဆွဆွဲခံထားရသူတွေအရေးယူအပြစ်ပေးခံရသူတွေထောင်ပေါင်းချီကိုလူငင်းချမ်းသာခွင့်ဒါမှမဟုတ်ပြစ်ဒဏ်သက်သာခွင့်ပြုဖို့နိုင်ငံအုပ်ဆောင်ကလက်ခံခဲ့တယ်လို့လည်းနိုင်ငံပိုင် IRNA သတင်းဌာနကအီရန်နိုင်ငံသို့ဖာရစီဘာသာစကားနဲ့ကြေညာခဲ့ပါတယ်ဒါပေမဲ့ဒီသတင်းကိုနောက်ပိုင်းမှာအင်္ဂလိပ်ဘာသာနဲ့ကြေညာရမှာတော့မကြာသေးခင်ကအဓိကယုံတွေနဲ့ဆက်နွယ်ပြီးဖန်ဆီးခံထားရသူတွေအပါအဝင်ထောင်ပေါင်းချီရှိတဲ့အကျဉ်းသားတွေဆိုပြီးသကလုံးအထားသူကိုပြောင်းလဲကြေညာထားပါတယ်ခင်ဗျာ
ဗီအိုအမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့တနင်္လာနေ့မနက်ဖြန်သတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်တရုတ်နိုင်ငံကထောက်လိုင်းရေးအတွက်ရည်ရွယ်တယ်လို့တန်လျာရှိတဲ့မိုးပြံပူပေါင်းကြီးကိုအမေရိကန်ကပြစ်ချလိုက်တဲ့ပေါ်နိုင်ငံရေးအရာသဘောထားကွဲပြားမှုတွေထွက်ပေါ်နေပါတယ်။သမ္မတဂျိုးဘိုင်ဒန်ဆွေးရကတော့အန်ဒီယကင်းအောင်အတ္တလန်တိတ်သမုဒ္ဒရာပေါ်မှာပြစ်ချခဲ့တာဖြစ်တဲ့အကြောင်းကာကွယ်ပြောဆိုထားတဲ့တစ်ချိန်တည်းမှာပဲအတိုက်ခံရီပက်ဘလီကန်တွေကတော့အရေးကြီးတဲ့စစ်ပဆက်ရနေရာတွေပေါ်ကိုဖျက်ဆီးခဲ့တဲ့ပူပေါင်းကြီးကိုလွန်ခဲ့တဲ့သတင်းတစ်ပတ်ကျော်လောက်ကလေးကပြစ်ချတင်တယ်လို့ပြောနေကြတာပါ။တရုတ်ပို့ဆောင်ရေးဝန်ကြီးပစ်ဘူရက်ကကတော့တရုတ်နိုင်ငံရဲ့လူရဲဟာတိုင်းပြည်ချုပ်ချာအာဏာကိုချိုးဖောက်မှုအဖြစ်လက်မခံနိုင်တဲ့အကြောင်းအမေရိကန်ရုပ်သံ CNN နဲ့မီးမြန်ကမှပြောဆိုသွားပါတယ်။မူပြန်ပူပေါင်းကြီးကိုပြစ်ချဖို့ပြီးခဲ့တဲ့ဗိုလ်ရုံးနေကလေးကသမ္မတဘိုင်ဒန်ကစစ်တပ်ကိုအမိန့်ပေးခဲ့ပေမဲ့အမေရိကန်မျိုးပေါ်မှာအန်ဒီယဖြစ်မှာဆိုတာကြောင့်စနေနေ့ကမှပြစ်ချခဲ့တယ်လို့လည်းပြောပါတယ်။အမြင့်ပေ18,000ကျော်မှာရှိနေတဲ့ပူပေါင်းကြီးကိုတိုက်လေရင်ကမစ်ဆိုင်းတုံးနဲ့ပြစ်ချခဲ့ရမှာတောင်ကယ်ရိုလိုင်းနားပြည်နယ်ကမ်းလွန်ကိုပြစ်ချခဲ့ပြီးအပြက်စီပိုင်းစားတွေ9မိုင်လောက်ပြန်ကျဲသွားခဲ့တယ်လို့လည်းတရုတ်ပို့ဆောင်ဝန်ကြီးကပြောပါတယ်။သမုဒ္ဒရာတွေကအပြက်စီတွေကိုတော့အမေရိကန်ရေတပ်သင်္ဘောတွေကလိုက်လံဆယ်ယူခဲ့ပြီးဝါရှင်တန်မြို့တော်နီးကအမေရိကန်ပြည်သူစုံစမ်းစစ်ဆေးပြူ FBI တပ်ခွဲကန်းကိုပို့ဆောင်ထားပါတယ်
။ပုံရံမင်းကြီးဖရန်စစ်ကမြက်ကန်းဒေါသကိုအဆုံးသတ်ကြဖို့အာဖရိကတိုက်နောက်ခီးစဉ်နောက်ဆုံးဖြစ်တဲ့တောင်ဆူဒန်နိုင်ငံမှာတိုက်တွန်းလိုက်ပါတယ်
။ Perdete mai la speranza.Y no se pierda la ocasión de construir la paz.
လူမျိုးရေးစစ်ပွဲတွေနှစ်ရှည်ဖြစ်ပွားခဲ့ကြတဲ့တောင်ဆူဒန်နိုင်ငံကပြည်သူတွေအနေနဲ့အမုန်းတရားဖြစ်စေတဲ့မုန်းတီးမှုအစိတ်ကိုရှောင်ရှားပြီးငြိမ်းချမ်းရေးနဲ့တာယာဝါပြောရေးကိုရှေ့ယူကြဖို့တနင်္ဂနွေနေ့ကတိုက်တွန်းသွားတာပါ။အသက်86နှစ်ရှိပိုယန်မင်းကြီးဖရန်စစ်ဟာတောင်ဆူဒန်နိုင်ငံရဲ့လွတ်လပ်ရေးခေါင်းဆောင်ဂျွန်ဂါရန်ရဲ့အာဇာနီဂူဘိတ်မှန်ထားရှိရာကွင်းထဲမှာလူထုကိုဟောပြောတာဖြစ်ပါတယ်။ ခရစ်ယာန်အများစုနေထိုင်ကြတဲ့တောင်ဆူဒန်နိုင်ငံဟာ2012ခုနှစ်ကမွတ်စလင်အများစုရှိတဲ့ဆူဒန်နိုင်ငံကနေခွဲထွက်လွတ်လပ်ရေးရယူခဲ့ပါတယ်။လွတ်လပ်ရေးရပြီးနှစ်နှစ်အကြာမှာအဓိကလက်နက်ကိုင်အုပ်စုနှစ်စုကြားစစ်ပွဲတွေဖြစ်ပွားပြီးလူ၄သိန်းလောက်အသက်ဆုံးရှုံးခဲ့ပါတယ်ခင်ဗျာ
။ပါကစ္စတန်နိုင်ငံနောက်တောင်ပိုင်းမှာဘုံးပေါက်ကွဲမှုကြောင့်အနည်းဆုံးစစ်သားတစ်ယောက်သေပြီးအရသားတစ်ချို့ပါဝင်လူ၁၂ယောက်ဒဏ်ရာရရှိခဲ့တယ်လို့လည်းသတင်းတွေထွက်နေပါတယ်။ဘလူးချစ်စတန်မြို့တော်ကွတ်တာကလူညွေးထူထက်ထက်ချက်ထားတဲ့အချက်ချာနေရာကစစ်စေးခိတ်အဝင်ဝမှာစစ်ကားစီးတက်ခက်ခံရတာလို့လဲမြို့ကန်နေနဲ့တာဝန်ရှိသူတွေကပြောပါတယ်။ဒီကဲတည်ချင်မှုတွေနဲ့ပောက်ကွဲမှုဖြစ်ပွားတဲ့ပုံစံတွေနဲ့ပတ်သက်လို့ပြည်내ရဲတပ်ဖွဲ့နဲ့စစ်တပ်တို့ရဲ့သတင်းမီဒီယာတွေကတော့အသေးစိတ်ထုတ်ပြန်တာမရှိပါဘူး။ပါကစ္စတန်တာလီဘန်စစ်သွေးကြွအဖွဲ့ TPP ကတော့တက်ခက်မှုဟာသူတို့လက်ချက်ဖြစ်နေကြေညာခဲ့တာပါ။ပောက်ကွဲတက်ခက်မှုတွေကြောင့်တည်ချင်ထိခိုက်မှုတွေနဲ့နပတ်တလို့စစ်သွေးကြွအဖွဲ့တွေကတော့မကြာခဏချက်ကားပြောလို့ရှိပေမဲ့တက်ခတ်မှုနဲ့ပတ်သက်တဲ့အသေးစိတ်ချက်လက်တွေကတော့တိတိကျကျထုတ်ပြန်ပြောဆိုတာမျိုးတော့မရှိခဲ့ပါဘူး
။တောင်ကိုရီးယားနိုင်ငံအနောက်တောင်ပိုင်းကမ်းလွန်ရေးပြင်မှာငါးဖမ်းသင်္ဘောတစ်စင်းနစ်မြုပ်ပြီးလူ၉ဦးပျောက်ဆုံးနေတဲ့အတွက်ကယ်ဆယ်ရေးလုံသားတွေဟာရေချောင်းနဲ့လေချောင်းတွေတုံးပြီးရှာဖွေနေကြတယ်လို့တနင်္ဂနွေနေ့ကအာဏာပိုင်တွေကပြောပါတယ်။24တန်ရှိတဲ့အဲ့ဒီသင်္ဘောဟာစင်နာဒေတာကမ်းလွန်မှာပြီးခဲ့တဲ့စနေနေ့ကတိမ်မောက်နစ်မြုပ်သွားတယ်လို့ပြည်ထရေးဌာနကထုတ်ပြန်ပါတယ်။အနီးအနားရှိ14တစည်းကလူ3ဦးကိုကယ်ဆယ်နိုင်ခဲ့ပေမဲ့နိုင်ငံခြားသား2ဦးအပါအဝင်5ဦးကတော့ပျောက်ဆုံးနေသေးပဲလို့အဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရှာဖွေကယ်ဆယ်ရေးရေရင်တရားစင်ကျော်နဲ့ကမ်းခြေဆောင်တပ်ဖွဲ့ကလေရင်3စင်းအပြင်ရေဓာတ်ကပါရေပြင်တစ်လျှောက်ဖြန့်ကျက်ပြီးပျောက်ဆုံးနေတဲ့သူကိုဝိုင်းဝန်းရှာဖွေနေတယ်လို့လည်းပါရှိပါတယ်။နစ်မြုပ်သွားတဲ့တင်မောဘကလူအများစုဟာတင်မောကိုစွန့်ခွာသွားပြီလို့ယူဆနေကြတယ်လို့ယွန်ဟတ်သတင်းအေဂျင်စီကပြည်ထရေးဝန်ကြီးလီဆာမင်းကိုကိုးကားပြီးဖော်ပြထားပါတယ်။တောင်ကိုရီးယားသမ္မတယွန်ဆော့ဂျူကလည်းရှာဖွေကယ်ဆယ်ရေးဧရိယာကိုတိုးချဲ့ပြီးရှိသမျှအရင်းမြစ်တွေအစွန်းကုန်အသုံးချဆောင်ရွက်ကြဖို့အမိန့်ပေးထားတယ်လို့သူ့ရဲ့ရှင်းလင်းရုံးကနေသူ့ရဲ့ရုံးကနေထုတ်ပြန်ထားပါတယ်ခင်ဗျာ VOA American တန်ကသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော့သတင်းပေးပို့ချက်တပုတ်ကိုထုတ်လွှင့်ပေးခြင်းပါတယ်။ထိုင်းမြန်မာနယ်စပ်နဲ့မလေးရှားနယ်စပ်ပြည်နယ်တွေဖြစ်ကြတဲ့ကန်ချနာပူရီပြည်နယ်၊ဆုံခလာပြည်နယ်၊ရနောင်းပြည်နယ်၊ထိုင်းနိုင်ငံအလဲပိုင်းအယုဒ္ဓယာပြည်နယ်တွေမှာတရားမဝင်မြန်မာတရားကျော်ကို၃ရက်အတွင်းဖမ်းမိခဲ့ပါတယ်။ဒီသတင်းကို VOA သတင်းတောက်မအေးမာကထိုင်းမြန်မာနယ်စပ်ကနေပေးပို့ထားပါတယ်ခင်ဗျာ။
ထိုင်းမလေးနယ်စပ်နဲ့ထိုင်းမြန်မာနယ်စပ်ပြည်နယ်တွေမှာအထောက်ထားမဲ့မြန်မာတွေကိုအစုလိုက်အပြုံလိုက်ဒီရက်ထဲမှာဖမ်းမိနေတာပါသူတို့တွေဟာထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံတွေမှာအလုပ်လုပ်ဖို့အတွက်လာကြသူတွေဖြစ်ပြီးသူတို့တွေကိုလူမောင်ခိုးပွဲသားတွေကအခကျေးငွေယူပြီးပို့ဆောင်ပေးနေတာဖြစ်ပါတယ်ပြည်နယ်လေးခုမှာဖမ်းမိတဲ့မြန်မာနိုင်ငံသားတွေနဲ့ပတ်သက်လို့မြန်မာပြည်သားများရေးပို့ထွက်လှုံ့ဆော်မှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ
်ပြည်နယ်လေးခုကနေပြီးတော့လူမောင်ကိုပွဲစားတွေရဲ့အစီအစဉ်နဲ့တရားမဝင်ဘူးလားတဲ့အခုရပိုင်းထဲမှာဖေဖော်ဝါရီ1ရက်ဖေဖော်ဝါရီ3ရက်ဖေဖော်ဝါရီ4ရက်ဒီ3ရက်မှာစုစုပေါင်းတရားမဝင်နေမှာ103ဦးနဲ့လူမောင်ကိုပွဲစား4ဦးကိုသက်ဆိုင်ရာထိုင်းနေပြီးဖမ်းမိပါတယ
်အများစုကတော့မလေးရှားနိုင်ငံထိသွားဖို့အတွက်ရည်ရွယ်ပြီးလာခဲ့ကြသူတွေဖြစ်တယ်လို့လဲဆိုပါတယ
်ဖေဖော်ဝါရီလ4ရက်နေ့တော့နှစ်ဖွဲ့ဖမ်းမိတယ်တခုကတော့ထိုင်းနိုင်ငံအလဲပိုင်းအာယုဓယာပြည်နယ်အာရှအဝေးပြေးလမ်းမကြီးမှာရင်ဖွင်ရင်ဒိတ်တက်ဖွဲ့ရပြီးတော့မတင်ငါဘွေရကားဖြူကြောင်တပြီးကိုစားပြီးစစ်စစ်ရဲ့ခါမှာအဲ့ဒီကမောင်းပြေးတာကြောင့်မလို့အဲ့မှာမိသွားတော့ကားပေါ်မှာတရားမဝင်ညမှာ19ရက်မိတယ်နောက်ဖေဖော်ဝါရီ2ရက်နေ့မှာပဲနောက်တစ်ဖွဲ့ရှိတယ်အဲ့ဖွဲ့ကတော့မလေးရှားကြီးသွားဖို့ကြီးရကြတဲ့အဖွဲ့ပေါ့ညမှာ49အမျိုးသား35ဦးအမျိုးသမီး14ဦးကိုထိုင်းနိုင်ငံတောင်ပိုင်းစရာကျုတ်ခီခံပြည်နယ်မှာထိုင်းလူမျိုးတွေတခွဲနေဖမ်းဆီးမိပါတယ်။သူတို့ကမလေးရှားတီခီးဆက်လက်သွားဖို့အတွက်အစီအစဉ်ရှိတယ်ဆိုကြောင်းဖေဖော်ဝါရီလ3ရက်နေ့တုန်းကဒီထိုင်းနိုင်ငံတောင်ပိုင်းစောင်းခလာပြည်နယ်အဝေးပြေးလမ်းမကြီးပေါ်မှာတရားမဝင်မြန်မာ30ဦးကိုလူမျိုးတွေတခွဲဖမ်းမိပါတယ်။အဲသူတို့နဲ့တူလူပွဲသား3ဦးကိုလည်းလူမျိုးတွေတခွဲတပါးလည်းဖမ်းမိပါတယ်။အဲ့ဒီထိုင်းနိုင်ငံတောင်ပိုင်းရနောင်းပြည်နယ်ထဲမှာပဲတရားမဝင်နေစားဖြတ်ကျော်လာတဲ့မြန်မာ15ယောက်နဲ့ထိုင်းလူမျိုးလူမောင်ခို ပွဲသားတဦးတို့လုံရွေးတစ်ဖွဲ့နဲ့ဖမ်းဆီးမိပါတယ
်မြန်မာနိုင်ငံအတွင်းကနိုင်ငံရေးစီးပွားရေးစစ်ရေးမတည်ငြိမ်မှုတွေကြောင့်အလောက်ကန်ရှာဖွေဖို့အတွက်လာကြသူတွေဟာငွေကုန်ကြေးကျခံပြီးထိုင်းနိုင်ငံကိုလာခဲ့ကြပေမဲ့အခုလိုမျိုးအဖမ်းဆီးတွေကြောင့်မျက်နှာမှုတွေဖြစ်ရတယ်လို့လည်းAAC လုံသမားကုညီအဖွဲ့ကခေါင်းဆောင်ကိုရဲမင်းကလည်းအခုလိုပြောပါတယ်
။မရှိရတော့မြန်မာပြည်ကတော့ဒီအလုတ်ကန်ခွင်လန်းနေရအရင်အတက်ကိုပို့ဆော့ရုပ်သွားတယ်။အဲ့တော့ဒီလူငယ်လူရွယ်တွေကဒီနီးစပ်ဆုံးဖိုင်းနိုင်ငံကိုအတင်းရတဲ့နီးလန်းနဲ့အောက်လန်းရောပေါ်လန်းရောတုံဟာရှာပန်းလန်းနဲ့တိုးဝင်လာတယ်။တိုးဝင်လာတော့ထိုင်းနေမှာဘာဖြစ်လဲဆိုတော့အာဏာပိုင်တွေကလည်းအဲသူ့ရဲ့စီမံချက်တိုင်းလာဝကဥပဒေနဲ့အရေးကြီးတာတွေဖမ်းဆီးရတယ်ကျုံကတော့အုံကုန်ကြီးကြတဲ့ကုန်ကြခံပြီးတော့ဝင်လာတဲ့သူတွေပဲဒီပြန်ပြီးတော့နစ်နာတာပေါ့နော်။
ထိုင်းမြန်မာနယ်စပ်ထိုင်းမလေးနယ်စပ်တွေမှာတော့နေ့စဉ်လူမောင်ကိုသမားတွေခေါ်လာတဲ့မြန်မာတွေအစုလိုက်အပြုံလိုက်ဖမ်းမိနေစေဖြစ်ပြီးပြီးခဲ့တဲ့နှစ်ထဲမှာလည်းမြန်မာတွေတောင်းနဲ့ချီပြီးဖမ်းဆီးခံရပါတယ်ရှင
်။တရားမဝင်မြန်မာရွှေပြောင်းလုပ်သားတွေထိုင်းနိုင်ငံမှာဖမ်းခံရတဲ့ကြောင်းမအေးမာရဲ့သတင်းပေးပို့ချက်ပါ။အခုဆက်လက်ပြီးတော့သတင်းအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာဒီမိုကရေစီရေးရာကိုထုတ်လွှင့်ပေးပါမယ်။အရှိန်အဟုန်ကြီးမားတဲ့ CDM အာနာဖီဇန်ရေးလှုပ်ရှားမှုမှာပါဝင်ခဲ့ကြတဲ့ CDM တပ်မတော်သားတွေရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ဗိုလ်ကြီးညီတုသားကိုမတ်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
မင်္ဂလာပါမြမဒီမိုကရေစီရေးရာအစီအစဉ်ကနေကြိုဆိုပါတယ်ကျမအင်ဂျင်နိုင်ပါရှင်ဒီတစ်ချိန်ဆရာနာသိမှုကိုစန့်ကျင်လှုပ်ရှားမှုတွေထဲမှာ CDM အာနာဖီဆန်ကြီးလှုပ်ရှားမှုဟာတတိုင်းတပြည်လုံးအရှိန်အဟုန်ကြီးမားခဲ့ပါတယ်အထူးသဖြင့်စစ်တပ်ကနေစွန့်ခွာထွက်လာတဲ့သူအရေအတွက်ဟာအနည်းဆုံး3,000ကျော်ထိရှိခဲ့တာပါဒါဟာမြမစစ်တပ်သမိုင်းမှာမကြုံစဘူးတဲ့အခြေအနေဖြစ်ပါတယ်ဒါကြောင့်ဆရာနာသိနှစ်နှစ်ပြည့်လာချိန်CDM တပ်မတော်သားတွေရဲ့ရည်တည်မှုနောက်ဆုံးချင်းတွေသိရအောင်လို့ CDM ဗိုလ်ကြီးတုံးဖြစ်တဲ့ကိုကြီးကုတ္တကိုဆက်သွယ်မေးမြန်းထားပါရရှင်။မင်္ဂလာပါကိုကြီးကုတ္တရေ
။ဟုတ်ကဲ့မင်္ဂလာပါခင်ဗျာ
။အခုဒီစစ်ကောင်စီကသူတို့ဒီဆရာနာသိန်းတဲ့နှစ်နှစ်ပြည့်ချိန်မှာပေါ့နော်သူတို့ရဲ့စေအုပ်ချုပ်ရေးတပ်တန်းကိုထပ်ပြီးတော့တိုးလိုက်ပါတယ်။အဲ့တော့ဒီလိုတိုးလိုက်တဲ့အပေါ်မှာကိုကြီးကုတ္တရဲ့အမြင်ဘယ်လိုရှိလဲရှင
်။ဟုတ်ကဲ့ခင်ဗျာ။ဆိုတော့ဒီစစ်အုပ်ချုပ်ရေးကတော့သူတို့အတွက်နောက်ဆုံးအဆင့်ပဲဖြစ်ပါတယ်ဆိုတော့စစ်အုပ်ချုပ်ရေးပြီးလို့ရှိရင်သူတို့ဘာမှဆက်လုပ်စရာမရှိတော့ဘူးလမ်းနဲ့ချောက်ပို့ပဲရှိတော့တယ်ဒါကြောင့်မလို့ဒီစစ်အုပ်ချုပ်ရေးဒီလိုမျိုးကျင်ညာလိုက်တာဒီလက်ရှိသူတို့ဒီအဲ့ဒီနေမေတွေမှာမစိုးမိုးနိုင်ဘူးသူတို့ဒါအုပ်ချုပ်လို့မရနိုင်ဘူးဆိုတော့သူတို့ကိုယ်တိုင်ဝန်ခံလိုက်တာပဲဖြစ်ပါတယ်ဒီပမာဏကိုကြည့်မယ်ဆိုလို့ရှိရင်လည်းဒါမြို့နယ်ပေါင်း30နီးပါးဖြစ်ပါတယ်ဒါဒီမြန်မာနိုင်ငံရဲ့ဆယ်ရာခိုင်နှုန်းမိပါဖြစ်ပါတယ်ဒါပေမဲ့တကယ်တမ်းကျတော့တိုင်းနဲ့ပြည်နယ်အရာဆိုရင်ဒါပမာဏတော်တော်လေးကြီးပါတယ်ဥပမာဒီရန်ကုန်တိုင်းတို့မန္တလေးတိုင်းတို့လိုမျိုးမြို့နယ်ဟလာများတဲ့เนาะဒီတိုင်းတွေကိုဖယ်လိုက်မယ်ဆိုရင်လက်ရှိဒီကျင်ညာထားတဲ့ဟာတွေဒီတိုင်းနဲ့ပြည်နယ်မှာအများကြီးဖြစ်နေပါတယ်เนาะဒါကြောင့်မလို့တို့ဒီတိုင်းနဲ့ပြည်နယ်အရာတွက်မယ်အချိုးစားအရာတွက်မယ်ဆိုမြန်မာနိုင်ငံရဲ့တဝက်နေပါလောက်ဟာတို့အနေနဲ့ဟုတ်လားဒီထိန်းချုပ်လို့မရတော့ဘူးအဲသူတို့ရဲ့အုပ်ချုပ်မှုအောက်မှာမရှိတော့ဘူးဆိုတော့သူတို့ကိုယ်တိုင်ဝန်ခံလိုက်တာပဲဖြစ်ပါတယ
်ဒီ CDM တပ်မတော်သားတွေရဲ့လှုပ်ရှားမှုကဒီစစ်ကောင်စီပေါ်မှာအကျိုးသက်ရောက်မှုတွေပေါ့နော်အဲ့ဒီအတိုင်းဒါတော့ဘယ်လောက်ထိရှိလဲရှင
်ဟုတ်ကဲ့ပထမဆုံးတော့ကျွန်တော်တို့ဒါပြီးခဲ့တဲ့ဒီကာလအတွင်းမှာဆိုလို့ရှိရင်ဒီတရားဝင်ပေါ့နော်ဒီကျွန်တော်တို့ဒီပေါ်ပေါ်ထန်ထန်လှုပ်ရှားပြီးတော့မှထွက်လာတဲ့အရေးအတွက်တွေဟာ3,000ဝန်းကျင်ရှိပါတယ်ပြီးလို့ရှိရင်ကျွန်တော်တို့ဒီမထင်မရှားနဲ့ပေါ့နော်တို့ဒီ CDM အနေနဲ့မဟုတ်ဘူးဒါပေမဲ့လက်ရှိဒီတက်ထဲရဲ့အခြေအနေကိုစိတ်ပြတ်ပြီးတော့ထွက်လာတဲ့ဒါအရေးအတွက်တွေကလည်းကျွန်တော်တို့ထောင်ပေါင်းများစွာရှိပါတယ်ဆိုတော့အဲ့ဒီရဲ့တက်ရောက်မှုတွေအဓိကဘာလဲဆိုတော့စစ်တပ်ကိုတို့ရဲ့ဟလာဒီစစ်သားတွေကိုယ်တိုင်တပ်မတော်သားတွေကိုယ်တိုင်ကလက်မခံတော့ဘူးဆိုတာကိုပြသလိုက်တာဖြစ်ပါတယ်အရေးအတွက်အားဖြစ်ကောလှုပ်ရှားမှုအားဖြစ်ကောကြည့်မယ်ဆိုရင်ဒါသမိုင်းမှာဒီကြီးမားဆုံးကျွန်တော်တို့ဒါဟိုတက်တည်ပြမှုတစ်ခုဖြစ်ပါတယ်အရင်တုန်းကလည်းရှိခဲ့ပေမဲ့ဒီအခုဒီမှာပါဝင်ခဲ့ကြတဲ့သူတွေဟာလက်ရှိဒီတော်လှန်ရေးတဲ့သူအဆုံးထိပါဝင်ကြသလိုအင်အားလည်းများပါတယ်
အခုဒီကြိမ်ဆရာနာသိမ်းတဲ့အချိန်မှာဒီစစ်တပ်ကနေ
ထွက်လာတဲ့သူပေါ့နော်ကိုညီတူတာတို့ပါဝင်ဒီထွက်လာတဲ့သူတွေအရေးအတွက်ကဘာကြောင့်ဒီလောက်များတာလဲရှင
်အဲ့ဒါတော့ကျွန်တော်တို့ဒီဒီမိုကရေစီအစိုးရကြောင့်လို့ပဲပြောမှာဖြစ်ပါကျွန်တော်ပြီးခဲ့တဲ့10နှစ်မှာပေါ့နော်ဒီမိုကရေစီနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လမ်းစာတွေမြင်နေကျွန်တော်တို့နောက်တစ်ခါဒီဆက်သွယ်ကြောင့်လည်းပါပါတယ်ဒီခေတ်မှာကျွန်တော်တို့ဒီကဘာကိုလှမ်းကြည့်လို့ရနေဒီဘေးကိုကျွန်တော်ဘေးမှာရှိနေတဲ့နိုင်ငံမှာရှိနေတဲ့နိုင်ငံသားတွေကဘယ်လိုမျိုးထက်တန်းနေလဲဆိုတော့ကျွန်တော်တို့ကိုယ်တိုင်ပညာတက်လာကြပြီပေါ့နော်ဒါဒီတချောင်းရင်းဖြစ်ပါတယ်နောက်တစ်ခုကကြတော့ဒီတော်လိုင်းရဲ့အရှိန်ကြောင့်ဖြစ်ပါတယ်အရင်တုန်းကကျွန်တော်တို့ဒီလူတွေဟာပါဝင်ချင်ကြတယ်ပါလဲပါဝင်ပါတယ်သို့တော့သူတို့ဒီဆက်ပြီးတော့ဟိုမပါဝင်နိုင်ကြအောင်အခုကျတော့ဒီတော်လိုင်းရဲ့အရှိန်ဟာစကြရေရနေပြီးတော့မှပုံသဏ္ဍာန်ပြောင်းသွားတာပဲရှိတယ်ပေါ့နော်ပထမဒီကျွန်တော်တို့ဒီအကြံမဖတ်လှုပ်ရှားမှုအနေနဲ့သွားတဲ့အချိန်မှာလဲအင်အားအင်မတန်ကောင်းတယ်နောက်ပိုင်းမှာတော့ကျွန်တော်တို့လက်နက်ကင်လမ်းစဉ်ကိုသွားတဲ့အခါမှာအစပိုင်းမှာတော့မတိတာပဲမြဲအခုဒီတစ်နှစ်နှစ်နှစ်ကြာတဲ့အခါမှာအရှိန်တဖြည်းဖြည်းကြီးလာဆိုတော့အဲ့ဒီတက်ရောက်မှုချောင်းပဲဒီသူတို့အထဲထဲမှာဆက်နေဖို့ရာအဆင်မပြေဘူးဆိုတော့တိလာတဲ့အတွက်ကြောင့်မလို့ဒီရဲနဲ့ဒီစစ်သားပေါင်းဟာလာဒီ2000ကျော် 3000 လောက်ထိထွက်လာတာဒါအင်မတန်များပြားတဲ့ပမာဏဖြစ်ပါတယ်ဗျဆိုတော့ဒီပမာဏထွက်လာရခြင်းအဓိကအကြောင်းရင်းနှစ်ချက်ကတော့တစ်ချက်ကတော့သူတို့ကိုယ်တိုင်ပညာတက်လာတယ်။နောက်ဒုတိယအချက်ကတော့ဒီစစ်တပ်ဟာရှုံးနေတာကြောင့်ဖြစ်ပါတာ
။နောက်ပြီးတော့ဒီစစ်တပ်ကပေါ့နော်ထွက်လာတဲ့သူတွေကိုကြည့်မယ်ဆိုရင်လေဒီပိုကြီးနောက်ပြီးတော့အဲ့လိုအစ်စ်နေပေါ့လေ။အဲ့ဒီနေမှာအဲ့လိုစစ်သားအဲ့လိုမျိုးတပ်သားပေါ့လေ။အဲ့လိုအစ်စ်လိုက်တွေရှိတဲ့နေရာမှာပေါ့လေ။တကယ်ဟိုသူတို့ဟိုအစ်စ်မြင့်နဲ့ဟိုအရာရှိဒီမပါဘူးဆိုတဲ့အနေထားကိုကြည့်မယ်ဆိုရင်ရောဘာကြောင့်သူတို့ဒီတပ်ပိုင်းမှာဒီဟိုစင်းရဲ့အရာရှိတွေဘိုင်းကစွန့်ခွာတဲ့လူတွေမရှိတာလဲရှင်
။ဆိုတော့ဒါတော့နှစ်ချက်ရှိတာပေါ့နော်။တစ်ချက်ကတော့သူတို့ဓာတ်ရုပ်အရန်ကြီးရဲ့သူတွေမှာကဒီမတရားသဖြင့်ရထားတဲ့ပိုင်ဆိုင်မှုတွေရှိတယ်။ဆိုတော့အဲ့ပိုင်ဆိုင်မှုတွေဒီအာတေးကြတယ်သူတို့လုံလိုက်ပြီးဆိုတော့ဒီလက်ရှိရှိနေတဲ့ဒီစစ်တပ်ကအကြီးအကဲတွေကတိမ်းမယ်။အဲ့ဒီအခါမှာသူတို့ရဲ့ကိုယ်ပိုင်အစွမ်းစားနဲ့ရက်တီဖို့ရာသူတို့မှာအရေးသွေးလည်းမရှိဘူး။ရေးချင်းလည်းမရှိဘူး။ဆိုတော့အဲ့ခါကျသူတို့ဒီအဲ့ဒီအရာကိုသူတို့ဆုံးရှုံးမှကြောက်ပါတယ်။အဲ့နောက်တစ်ခါတချို့သူတွေကကြတော့ဘာဖြစ်တယ်လဲဆိုတော့ကျွန်တော်တို့ဖြတ်စည်းခံလိုက်ရတယ်။ဘာလို့ဆိုတော့ဒီစစ်တပ်ထဲမှာကကျွန်တော်တို့ဒီဘရင်စနစ်လိုပဲပေါ့နော်။ဟိုအာဥမာဒီလောက်ငယ်သားတွေနဲ့ဒီအရာရှိတွေကြားထဲမှာဆိုရင်တို့ရဲ့ဝေယဝိဆရတွေလုပေးတာအစအဲ့လိုမျိုးဘဝနေနေမှာတို့နေရတယ်။နေရတဲ့ခါကျတော့ဒီကျွန်တော်တို့ပြီးခဲ့တဲ့ဟလာလပိုင်းဒီမှာဆိုလို့ရှိရင်ဒါရိုက်တိုင်မှုတယောက်ပေါ့နော်။တို့လာပါတယ်။ထွက်လာတယ်ပေါ့။ထွက်လာတဲ့အချိန်မှာသူအတွက်ကိုဒီစားဖို့တွေဟလာနေဖို့ထိုင်ဖို့တွေစီစဉ်ပေးနေပေမဲ့သူ့အနေနဲ့ဘလို့ခံစားနေရလဲဆိုတော့သူ့ဘဝကလက်ဘဝကိုခံစားဘာဖြစ်လဲဆိုတော့ဟိုသူအရင်တော့ရထားတဲ့ဟလာဒီအာယာဒူးရဲ့စီစဉ်ရဲ့ဟာကသူ့အတွက်အပူလိုဖြစ်နေတာပေါ့နော်လက်ရှိချိန်မှာကျတော့သူ့အိုက်ဘေးနာမှာသူ့ဘယ်သူမှခါရနေရမရှိဒါပေမဲ့ဒါပုံမှန်ပဲပုံမှန်ကဘာအဲ့တော့ပုံမှန်ကဘာမှာသူတို့နေနိုင်ဖို့တောင်းမှာမနေနိုင်တော့လောက်အောင်အုံနောက်တွေကဖြတ်စည်းခံထားဆိုတော့အဓိကအကြောင်းအရာနှစ်ချက်ပေါ့ကျွန်တော်တို့သူတို့ဒီသူတို့ရဲ့လက်ရှိပိုင်ဆိုင်မှုတွေပေါ့နော်ပိုင်ဆိုင်မှုတွေဆုံးရှုံးမှာတကြောင်းပါအဲ့ဒါကတော့အင်မတန်ကျွန်တော်တို့ဒီရာထူးကြီးတဲ့သူတွေသူတို့ကတော့ကျေဝချမ်းသာမှုတွေအင်မတန်များတယ်ဆိုတော့သူတို့ဒါကိုဆုံးရှုံးမခံနိုင်ဘူးနောက်တစ်ခုကတော့သူတို့အုံနောက်တွေကဖြတ်စည်းခံထားရတယ်ပုံမှန်အလုပ်ပုံမှန်အလုပ်တော်သူတို့မလုပ်နိုင်တော့ပုံမှန်လူတွေနဲ့တန်းတူမဟုတ်ဘူးဆိုတော့အယူမားတွေရိုက်သွင်းခံထားရတဲ့အခါမှာပုံမှန်လူတယောက်လုပ်တဲ့ကိုပါတာကိုစားဖို့စီမံတယ်ကိုဝေကိုလျှော်တယ်ဟလာဟိုဈေးဝယ်တန်းစီတယ်ဒါဒီဟိုတော့သူတို့လုတ်ဖို့ရာသူတို့အုံနောက်တွေကပုံမှန်စွမ်းဆောင်ရည်မရှိတော့တဲ့အခါမှာသူတို့ဒီလိုမျိုးဟလာလုတ်ဖို့ဟိုစိတ်တတိရောဒီဉာဏ်ပညာရောမရှိတော့တာ
အဲ့တော့အခုတိုင်းမီကိုဟိုပြန်ပြီးတော့တိဆောက်တဲ့အခါမှာပေါ့နော်ဒီဆရာနာတိမ်မှုကိုဟိုဆန့်ကျင်လှုပ်ရှားနေတဲ့အဖွဲ့အစည်းတွေရောနိုင်ငံရေးအဖွဲ့တွေရောပေါ့လေဒါဒီလူတို့ပိုင်းကောင်မြင်တာကဒီလက်ရှိစစ်တပ်ကိုပြောင်းကိုပြောင်းလဲရမယ်ဆိုတော့အဲမြင်နေပေါ့လေရှိနေတဲ့ခါကျတော့ကိုကြီးတူတာတို့အနေနဲ့ရောအဲ့လိုစစ်တပ်ပြုပြင်ပြောင်းလဲရေးအပိုင်းကိုဘယ်လိုမြင်လဲရှင
်လက်ရှိကတော့ဒီစစ်တပ်ကပြုပြင်ပြောင်းလဲရေးလမ်းကြောင်းတော့လို့မရတော့ဒါတော့တေးကြပါဘူးဆိုတော့ကျွန်တော်ပထမပိုင်းမှာဒီပထမတစ်နှစ်လောက်မှာတော့ကျွန်တော်တို့မျော်လင့်ကြည့်တယ်နောက်တစ်ခါအာရနိုင်မလားလို့လမ်းကြောင်းဖွင့်ပေးခဲ့တယ်ပေါ့အခုဆိုတာနှစ်နှစ်ကျော်သွားတဲ့အခါမှာတိုင်းပြည်မှာဆုံးရှုံးမှုကလည်းအင်မတန်ကြီးွားပြီ။နင့်နာမှုလည်းကြီးပြီ။ဆိုတော့နောက်တစ်ခါဒီစစ်တပ်ရဲ့အတိတ်တရားမဟုတ်ဟိုအတိတ်တရားမရတော့ဘူးဆိုတဲ့ဟာလေဒီပြည်သူတွေအားလုံးရဲ့ကြားထဲမှာခိုက်မာသွားပြီ။ဒီလိုပဲဒီနိုင်ငံကြီး နိုင်ငံရေးအရာတော်လည်းကောင်းမှာနော်ဒါတိုင်းသာလက်နက်ကိုင်အဖွဲ့တွေမှာဆိုလည်းဒီလိုပါပဲတချို့တော့ဒီဒိုင်းသာလက်နက်ကိုင်အဖွဲ့တွေဆိုရင်ကျွန်တော်သတိထားမိပါလိမ့်မယ်သူတို့စစ်တပ်တွေဒီလောက်ထိလမ်းဆိုးဆိုးယူရှောက်တံမကောင်းသေးဘူးအာဏာသိမ်းတဲ့အဆင့်လောက်ပဲလုံမယ်အခုလိုမျိုးဟလာကိုယ့်ရဲ့ဒီမမှာရှိနေတဲ့ပြည်သူတွေရောတတ်နိုင်ပွဲမရှိဘူးဆိုပြီးတော့မှဒါစောင့်ကြည့်တဲ့ကာလတွေပေးတာရှိပါတယ်တချို့တိုင်းသာအဖွဲ့စည်းတွေဒါပေမဲ့သူတို့ကိုယ်တိုင်လည်းဘာလို့နားလေလာလဲဆိုစစ်တပ်ဟာဘလို့မှကိုဒီဟိုပြောင်းလဲနိုင်မှာမဟုတ်သူတို့ရဲ့တည်ကိုကသူတို့ရဲ့ဟိုကြားထဲမှာသူတို့ရဲ့မျိုးရိုးပီစားကိုကလုံးဝကိုကျွန်တော်တို့အသက်ပြန်လောရမယ်အနေထားမျိုးဖြစ်သွားပြီ။ဒါဆိုနှစ်ပေါင်းများစွာဒီအယူဝါဒအမှားတွေနောက်တစ်ခါဒီစံနှုန်းနှိပ်တဲ့တန်မိုးတွေနဲ့ရှင်တန်နဲ့ဖွဲ့စည်းဖြစ်သွားတဲ့အခါမှာကျွန်တော်တို့ဒီပြောင်းလဲဖို့ကဘလို့မှမဖြစ်နိုင်တော့ဒါကြောင့်မလို့ကျွန်တော်တို့ဒီလုံးဝကိုအစားထိုးရမယ်အနေထားဖြစ်လာပါမယ်။
တဖက်မှာကြတော့ဟိုစစ်တပ်မှာလက်နက်ရှိနေတဲ့အများနဲ့လည်းဒီသူတို့ဟာဒီလက်နက်အားကိုနေတိုင်းပြည်ကိုအုပ်ချုပ်နေတယ်ဆိုတော့ဟိုလို့လက်ခံထားတဲ့သူတွေဘက်ကကြတော့ဒါဒီလိုတိုင်းပြည်ပြန်ပြီးတော့ပြောင်းလဲရေးအတွက်ကစစ်တပ်နဲ့ဟိုပူးပေါင်းရမယ်စစ်တပ်နဲ့ပူးပေါင်းဆောင်ရွက်ရမယ်ဆိုတဲ့သဘောထားအမြင်ကြီးလည်းရှိတယ်အဲ့တော့ဒီပေါ်မှာကိုနီတူတာရဲ့သုံးသက်ချက်ဘလို့ရှိလဲရှင
်ဟုတ်ကဲ့ခင်ဗျာဆိုတော့ဒါဆိုရင်တော့ကျွန်တော်တမိုင်းကိုပဲပြန်ချိရနော်ဆိုတော့တမိုင်းမှာဆိုလဲကျွန်တော်တို့ဒီ1990ရွေးကောက်ပွဲမအောင်မမြင်ဖြစ်တယ်ကြားလဲလုံးဝမပြေဘူးတခါပြီးတော့သူတို့ပြုရင်ပြောင်းလဲဆိုပြီးတော့ကျွန်တော်2010မှာဒါအစိုးရအနေနဲ့ပေါ့နော်ဖွဲ့တယ်အဲ့အဲ့ချိန်မှာဒီပြည်သူတွေဘက်ကကိုယ်စားလှယ်တွေဒင်းပြကြပြမပါနိုင်ပေမဲ့ဒါပြုပြင်ပြောင်းလဲလမ်းကြောင်းကိုတွားတယ်လို့ပြောလို့ရပါတယ်ဆိုတော့ဆိုအဲ့ဒီကာလတွေမှာယုံကြည်ပေးခဲ့ကြတယ်ပြည်သူတွေရောဒီနိုင်ငံရေးအစုအဖွဲ့တွေရောတိုးတော့ကျွန်တော်တို့ဒီ2020ရွေးကောက်ပွဲရလပြီးတဲ့အခါမှာသူတို့အလားတူပဲဒီပုံစံကိုပဲပြန်လျှောက်လျှောက်တဲ့အခါကျတော့သူတို့ရဲ့ဟာလာတွားခြင်းတဲ့ပုံစံဒီဟိုလက်လက်ရှိတဲ့အဖွဲ့အစည်းအတိုင်းပြည်မှာဒီအခုလက်ရှိလိုပဲဥပဒေပြုရေးအာဏာအုပ်ချုပ်ရေးအာဏာတရားစီရင်အာဏာတွေကိုတိုင်ဆွဲခြင်းနဲ့ဒါတွေကိုချဲ့လေခြင်းနဲ့ဆိုတော့ဒီအယူဆကလုံးဝမပြောင်းဘူးဆိုတော့ဒါဒီကနိုင်ငံအတွက်လုံးဝမကောင်းဒီဟာကိုဆက်ပြီးတော့တွားနေဒီလမ်းကြောင်းလေးကကျွန်တော်တို့ဆက်ပြီးတော့ပြည်ရယ်ဆိုရင်ဒီကစားပွဲကဒီတိုင်းပဲအလားတူနောက်တစ်ချိန်ထပ်ဖြစ်ပါပဲသူတို့ဘလို့မကြတိုင်းသူတို့စိတ်ထဲမှာအဆင်မပြေတိုင်းဒီအရင်လျှောက်ခဲ့တဲ့လမ်းဟောင်းလမ်းမကြီးပဲသူတို့ဆက်လျှောက်ဆိုတော့ဒါကြီးကကျွန်တော်ရက်တက်မှုအချိန်တန်လာပြီအဲ့တော့ဒီလိုပြောချင်းဟာစစ်တပ်နဲ့လုံးဝဒီအပေးယူမလုပ်ဘူးလို့မဟုတ်စစ်တပ်ကသူတို့လုံးဝပြုပြင်ပြောင်းလဲဖို့အတွက်ဝင်ချတောင်းပန်တာတွေဒီအာမခံတာတွေနော်သူတို့စစ်တပ်ရဲ့အဖို့မှာဒီနိုင်ငံတော်ပေါ့နော်နိုင်ငံတော်ရဲ့ဒီအစိုးရတည်းရဲ့ကလုံးဝထိန်းချုပ်မှုအပြည့်ရှိတဲ့အခြေအနေမျိုးဆိုရင်တော့စက်တက်ဒီလုံးဝဖြတ်စည်းစရာမလိုဘဲနဲ့ကျွန်တော်တို့ဒီပြုပြင်ပြောင်းလဲလို့ရတဲ့ပုံစံဖြစ်ပါလိမ့်မယ်။သို့တော့အဲ့ဒီအခြေအနေမဟုတ်ဘဲနဲ့ငကူလိုပဲကျွန်တော်တို့ညှိနှိုင်းရုံအဆင့်တွေကတော့ဒီပြဿနာတွေပြည်လဲသွားနိုင်မယ်လို့မထင်ဘူးခင်ဗျ။
ဒီနိုင်ငံတကာရဲ့ပါဝင်မှုအခမ်းအနားပေါ့နော်အနောက်နိုင်ငံတွေနောက်တစ်ခါဒီလုံခြုံရေးကောင်စီနောက်ကုလသမဂ္ဂဒါတွေကနေပြီးတော့မြန်မာနိုင်ငံရေးမှာသူတို့ဟိုကုညီပါဝင်ဆောင်ရွက်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဟိုကုညီတုဒ္ဒရဲ့အမြင်ရောဘယ်လိုရှိလဲရှင
်ဆိုအခုဒီအခြေအနေကာလမှာတော့တဖြည်းဖြည်းတော်တော်လေးကိုအားရဖို့ကောင်းပါတယ်ဆိုတော့ဒီအနောက်မှာဆိုလို့ရှိရင်ကျွန်တော်ဒီတကယ်ဩဇာကြီးရဲ့ဒါအမေရိကန်နိုင်ငံလိုဟိုနိုင်ငံမျိုးကမိစိမ်းပြလိုက်တဲ့အခါမှာတခြားတက်ရောက်မှုများစွာဖြစ်ပါတယ်အဲ့တော့ဒီရပိုင်းအတွင်းမှာပဲကျွန်တော်ဒီအာဆီယံမှာဆိုလို့ရှိရင်ဒါအင်ဒိုနီးရှားဘက်ကဆိုရင်လက်ရှိဒီအာဆီယံဆွေးနွေးပွဲတွေမှာဒီ NUG ကို NUG မှာရှိနေတဲ့ဟလာဝန်ကြီးတွေကိုဒါစကားဝိုင်းမှာသူတို့ရဲ့အမြင်တွေကိုပြောဆိုဆွေးနွေးခွင့်ရှိတဲ့နယ်ဆိုတဲ့ဟာမျိုးတရားဝင်ထုတ်ဖော်လာပါတယ်တခါတခြားဒီဒေတာတွင်းမှာဆိုလဲဒါစင်ကာပူလိုနိုင်ငံမျိုးဆိုရင်ဒီစစ်ဘိုလ်ချုပ်တွေပါဝင်တဲ့ဘယ်ဆွေးနွေးပွဲမှာမတက်ဘူးဆိုတဲ့ဟလာကျွန်တော်တို့သဘောထားတွေကိုထုတ်ပြန်လာဆိုတော့နိုင်ငံတကာရပ်ဝန်းကနော်နိုင်ငံတကာရပ်ဝန်းကဒါကျွန်တော်တို့ရေမြန်မာအရေးအပေါ်မှာဒီအာယုံဆိုင်မှုကတဖြည်းဖြည်းကောင်းလာတယ်လို့ကျွန်တော်တို့မြင်ပါတယ်နောက်တစ်ခါကျွန်တော်တို့အရင်တော့ကဒီဟိုနှစ်ဖက်ခွပြီးတော့မဟုတ်ပါနော်ဒီကစားနေတဲ့တရုတ်လိုနိုင်ငံမျိုးတွေတောင်မှစစ်ကောင်စီဘက်မှရက်လိုက်ခြင်းအဖြစ်တို့တို့အချိုးမရှိဘူးဆိုတော့သိလာတဲ့အခါမှာတို့တွေစစ်ကောင်စီတို့အချိုးအရာတွေမရက်တည်ပေးခဲ့တဲ့အခြေအနေတွေလည်းဒီလပိုင်းတွေမှာဖြစ်ပါတယ်ဒီနိုင်ငံတကာရဲ့အထောက်ပံ့အခုလက်ရှိရနိုင်ငံတကာရဲ့ယက်တီချက်ဟာလက်ရှိအပြောင်းလဲပုံမှာအင်မတန်တက်ရောက်မှုကြီးပါတယ်သူတို့ရဲ့ဒီယက်တီချက်သူတို့ရဲ့ဟိုပေးတဲ့ခွန်အားတွေကြောင့်လဲဒီပြည်သူတွေဟာပို့ပြီးတော့ဒီအခက်ခဲတွေကိုရင်ဆိုင်ဖို့ကြော်သားဖို့အတွက်အင်အားတွေရှိပြီးတော့အခုလိုရှိအောင်ဆက်ကောင်းနေတာဖြစ်ပါတယ်
ဟုတ်ကဲ့ ကျေးဇူးတင်ပါတယ်ကိုနီကူတာရဲ့အခုလိုမျိုးဟို VOE မြန်မာပိုင်းကနေပြီးတော့ဆက်သွယ်မြင်တာကိုဖြေကြားပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်ရှင
်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်
မြန်မာဒီမိုကရေစီလေးရာအစီအစဉ်ကိုနောက်ဆက်ကြည့်ရှုအားပေးကြရတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မအင်ဂျင်နိုင်နော
်။မိုင်းအင်ဂျင်နိုင်အစီအစဉ်တင်ဆက်တဲ့မြန်မာဒီမိုကရေစီရေးရာအစီအစဉ်ဖြစ်ပါတယ်ခင်ဗျာ
။စစ်အာဏာသိမ်းနှစ်နှစ်တာကာလအတွင်းမြန်မာနိုင်ငံရေးစီးပွားရေးလူမှုရေးအခြေအနေတွေနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့တုံ့ပြန်မှုစားတဲ့ကဏ္ဍအလိုက်အထူးစီစဉ်တွေကိုဇန်နဝါရီလ29ရက်နေ့ကနေဖေဖော်ဝါရီလ6ရက်နေ့အထိတင်ဆက်ပေးမှာဖြစ်ပါတယ
်။ VOA American အသံကတနင်္လာနေ့မနေ့ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော့ကြန့်ရှိနေတဲ့ဒီသတင်းပတ်စင်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးပါမယ်။ဖေဖော်ဝါရီလ1ရက်နေ့အာနာသိန်းနှစ်နှစ်ပြည့်အချိန်မှာတနိုင်ငံလုံးအတိုင်းအတာနဲ့အသံဒိတ်တပိတ်ပြည်သူတွေပါဝင်ခဲ့ကြတာနိုင်ငံတကာရဲ့ပြင်းထန်တဲ့ရှုံးချအတန်းတွေကစစ်အာဏာရှင်စနစ်ကိုလက်မခံကြဘူးဆိုတာရှင်းပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာစစ်အာဏာရှင်ပြုတ်ကျရေးအတွက်နိုင်ငံတကာရဲ့လက်ရှိကိုင်းရွယ်ပုံနဲ့မလုံလောက်ကြောင်းမြမအရေးကြိုးပမ်းသူတွေကထောက်ပြကြပါတယ်။ကမ္ဘာမြမမီဒီယာမြင်ကွင်းသုံးသပ်ချက်ကိုစောင်းပါရှင်ပြည်သွေးနိုင်တဲ့အတူအလိမာကပူရဲတင်ဆက်ထားပါတယ်ခင်ဗျာ။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေအတန်တိတ်တပိတ်ရဲ့အင်အား2008ခံကြုပ်ပြိုလဲသွားတဲ့စစ်ကောင်စီအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါရွေးကောက်ပွဲကတက်လာတဲ့ပြည်သူအစိုးရစီကနေစစ်တပ်ကအာဏာသိမ်းခဲ့တာနှစ်ပြည့်တဲ့နေ့2023ဖေဖော်ဝါရီ1ရက်နေ့မှာတနိုင်ငံလုံးတိတ်ဆိတ်ငြိမ်သက်နေခဲ့ပါတယ်ဘာကြောင့်လဲဆိုတော့အတန်တိတ်တပိတ်Silent Strikes မှာပြည်သူတွေပူးပေါင်းပါဝင်ခဲ့ကြလို့ပါလူရည်များစီကားတဲ့ရန်ကုန်မန္တလေးမုံရွာအစရှိတဲ့မြို့ကြီးတွေအပါအဝင်စစ်တပ်မြို့တော်ဖြစ်တဲ့မေမြို့လိုနေရာတွေမှာပါလမ်းမတွေပေါ်မှာလူသူကင်းမဲ့တိတ်ဆိတ်နေတဲ့မြင်ကွင်းတွေကို Social Media သတင်းမီဒီယာတွေမှာမြင်တွေ့ကြရပါတယ်မြန်မာပြည်တွင်းမှာ Silent Strike ကြောင့်ငြိမ်သက်နေပေမဲ့လို့ကမ္ဘာမှာတော့စစ်ကောင်စီကိုဝေဖန်တန်းရှုတ်ရှတန်းဒဏ်ခတ်ပိတ်ဆို့အေးအေးယူတန်းတွေဟာတော်တော်ညာနေတယ်လို့ဆိုရမှာပါမြန်မာပြည်သူတွေနိုင်ငံရေးစီးပွားရေးနဲ့လူမှုရေးစတဲ့ကဏ္ဍစုံမှာဘေးဒုက္ခပေါင်းစုံနဲ့ကြုံတွေ့ရစီတဲ့ဆရာနာသိမ့်မှုနှစ်နှစ်ပြည့်ချိန်မှာဥရောပသမဂ္ဂဗြိတိန်အမေရိကန်ကနေဒါနယူးဇီလန်နော်ဝေးတောင်ကိုရီးယားဆွစ်ဆာလန်ဩစတြေးလျယူကရိန်းဆာဗီယာစတဲ့နိုင်ငံတွေနဲ့အခြားနိုင်ငံပေါင်း12နိုင်ငံတို့ကနိုင်ငံသားရေးဝန်ကြီးတွေဟာပူးတွဲကြေညာချက်တစောင်ထုတ်ပြန်ခဲ့တယ်လို့VOA သတင်းမှာဖော်ပြခဲ့ပါတယ်အဲ့ဒီပူးတွဲကြေညာချက်မှာမြန်မာစစ်တပ်ရဲ့အကြမ်းဖက်မှုတွေချက်ချင်းရပ်ဖို့တရားမဲ့ဖမ်းထားသူတွေကိုချက်ချင်းလွှတ်ပေးဖို့လူသားချင်းစာနာမှုအထောက်အကူတွေပေးခွင့်ပြုဖို့လူနည်းစုအဖွဲ့တွေကိုအကာအကွယ်ပေးဖို့နဲ့မြန်မာလူထုရဲ့လူအခွင့်အရေးတွေကိုလေးစားဖို့တို့အတွက်လှုပ်ဆောင်ခွင့်ရစေမဲ့ကုလသမဂ္ဂလူညိုရေးကောင်စီရဲ့မြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်အမှတ်2669ချမှတ်ခဲ့တဲ့အပေါ်ကြိုဆိုကြောင်းဖော်ပြထားပါတယ်
ထို့အတူပါပဲထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတန်ယုံရှိမှာတော့ထောင်နဲ့ချီတဲ့ထိုင်းရောက်မြန်မာတွေဟာစစ်ကောင်စီကိုစန့်ကျင်တဲ့ဆန္ဒဖော်ထုတ်မှုတွေပြုလုပ်ခဲ့ကြပါတယ်။အာဆီယံအလှည့်ကျဥက္ကဋ္ဌအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုတို့ကလည်းမြန်မာနိုင်ငံဆိုင်ရာအာဆီယံဘုံသဘောတူညီချက်၅ရပ်ပေါ်မှာအင်ဒိုနီးရှားအနေနဲ့ဂရီကူဝတ်ထားရှိပြီးဆောင်ရွက်မှာဖြစ်ပေမဲ့မြန်မာနိုင်ငံပဋိပက္ခမှာအာဆီယံကိုတစားကန်အဖြစ်အသုံးချခံမှာမဟုတ်ဘူး။တိုးတက်မှုမရှိရင်ပြပြတတလှုပ်ဆောင်သွားမယ်လို့ရိုက်တာသတင်းဌာနနဲ့အင်တာဗျူးမှာပြောကြားခဲ့တာတွေ့ရပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်တွန်အန်ဒရူးစ်ကလည်းမြန်မာစစ်ကောင်စီဟာဥပဒေနဲ့မညီသလိုတရားလည်းမဝင်ဘူးလို့ဇန်နဝါရီလ31ရက်နေ့ကကုလသမဂ္ဂဌာနချုပ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပြီးအမျိုးသားညီညွတ်ရေးအစိုးရ NUG ကိုနိုင်ငံတကာကထောက်ခံကြဖို့လည်းတိုက်တွန်းခဲ့ပါတယ်
။အခုလိုအာဆီယံအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကစစ်ကောင်စီရဲ့လှုပ်ရက်တွေကိုဝေဖန်ချုပ်ရှာအရေးယူမှုတွေလှုပ်ဆောင်နေချိန်မှာပဲစစ်ကောင်စီဟာအရေးပေါ်ကာလပြဋ္ဌာန်းချက်ကိုနောက်ထပ်6လတက်တန်းတိုးခဲ့ပါတယ်။2007အခြေခံဥပဒေရဲ့ပုံမှန်425အရတိုးတယ်လို့ဆိုပါတယ်။ဒါ့ပြင်ပုံမှန်425မှာ အရေးပေါ်ကာလကိုတာမန်အခြေအနေမဟုတ်ရင်ဘာလုပ်ရမယ်ဆိုတာဖော်ပြထားတာမပါရှိပါဘူးစစ်ကောင်စီဟာသူတို့ခံကြုတ်အဖြစ်အသုံးချနေတဲ့2007အခြေခံဥပဒေကိုပင်လေးစားခြင်းလိုက်နာခြင်းမရှိတော့ပါဘူး2008ကိုရှိုးဖောက်ပြီးအာဏာသိမ်းထားပြီးမယ်အာဏာထိန်းတယ်လို့မလိမ့်တပတ်လုပ်ပါတယ်အခုတော့စစ်ကောင်စီဟာ2007အခြေခံဥပဒေအကြက်တဲနဲ့သူကိုယ်တိုင်ရင်ဆိုင်နေရပါပြီဒါကြောင့်လဲနိုင်ငံရေးလေလာသုံးသပ်သူဦးမြအေးကစစ်ကောင်စီကိုယ်တိုင်ကိုက2008ထဲမှာပိတ်မိနေပြီလို့အရာဝတီသတင်းဌာနနဲ့အင်တာဗျူးမှာထောက်ပြပြောဆိုခဲ့တာပါနီကေအေးရှားကလည်းစစ်ကောင်စီရဲ့အရေးပေါ်ကာလတက်တန်းတိုးတဲ့လှုပ်ရကြောင်းမြမနိုင်ငံရေးဟာရှေ့မတိုးနောက်မဆုတ်ဖြစ်နေအောင်ပဲလို့မှတ်ချက်ပေးပါတယ
်ဆရာနာတိန်နာနှစ်နှစ်ပြည့်တဲ့အချိန်မှာစစ်ကောင်စီတပ်တွေရဲ့တပ်ဖြတ်ခြင်းခံရသူပေါင်း2948ဦးတည်တံပေးခံရသူက143ဦးဖမ်းဆီးခြင်းခံရသူက13989ဦးရှိတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AAPP စီရင်အရာသိရပါတယ်ဒါအပြင်နှစ်နှစ်အတွင်းမှာတိုက်ပွဲပေါင်း 8,000 ကျော်ဖြစ်ပွားခဲ့ပြီးနေအိမ်ပေါင်း 9,800 ကျော်မိရှို့ဖျက်ဆီးတာခံခဲ့ရတယ်လို့မြမမဟာဗျူဟာနဲ့မူဝါဒရေးရာလေ့လာရေး Institute ISP မြန်မာကဖော်ပြထားပါတယ်။စီးပွားရေးပိုင်းကိုကြည့်ရင်လဲကျပ်ငွေတန်ဖိုးဟာ35ရာခိုင်နှုန်းကနေ60ရာခိုင်နှုန်းအထိကျဆင်းသွားပါတယ်။မြမလူဦးရေရဲ့40ရာခိုင်နှုန်းဟာစည်ရဲမွဲတေမှုမြင်းအောက်ကိုရောက်သွားပါတယ်။စီဝါရီတိုးတက်မှုနှုန်းကတော့2023ခုနှစ်စက်တင်ဘာလမှာ300ခိုင်နှုန်းထိတိုးတက်လာနိုင်တယ်လို့ခန့်မှန်းထားပေမဲ့ဒါဟာ2019ခုနှစ်နဲ့နှိုင်းယှဉ်ရင်တော့1300ခိုင်နှုန်းလျော့နေနေသေးတယ်လို့ကမ္ဘာ့ဘဏ်အစည်းအဝေးခန်းစားကဆိုပါတယ်။လူဦးရေ 15.2 သန်းဟာစားနပ်ရိက္ခာမလောက်မှုနဲ့အရင်ဆိုင်နေကြရပြီးနေရက်ဆွန့်ခွာရတဲ့ဒုက္ခတွေအရေးအတွက်ဟာလည်း 1.2 သန်းကျော်ပြီလို့ကုလသမဂ္ဂစီရင်တွေကဆိုပါတယ်
။ဒီကိန်းဂဏန်းအချက်အလက်တွေကိုကြည့်ရင်ဆရာနာသိမ့်ပြီးနှစ်နှစ်ကြာချိန်မှာမြန်မာနိုင်ငံရဲ့အခြေအနေအရရဟာအတော်ဆိုးရွားနေပြီဆိုတာအထူးပြောစရာလိုမယ်မထင်တော့ပါဘူးဒုက္ခတွေပြဒနာလူကုန်ကူးမှုပြဒနာမူရစေဝါကုံသွယ်မှုပြဒနာတွေဟာနိုင်ငံတွင်းသာမကတော့ပဲဒေသတွင်းမှသည်နိုင်ငံတကာစီကိုဥတီလိုနေပါပြီဒါကြောင့်လဲမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်တွမ်အန်ဒရူးစ်ကမြန်မာနိုင်ငံပြဒနာကိုဖြေရှင်းနိုင်ဖို့နိုင်ငံတကာပူးပေါင်းတုံ့ပြန်မှုပုံစံသစ်ကအရေးပါတယ်လို့ဆိုထားပါတယ်။အဲ့ဒီပုံစံသစ်ဆိုတာကတော့အာဆီယံဘုံသဘောတူညီချက်900အပါအဝင်ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်တွေကိုလိုက်နာအကောင့်ထဲပေါ်စီဖို့စစ်ကောင်စီကိုပြင်းပြင်းထန်ထန်ဒဏ်ခတ်အရေးယူနိုင်ရေးနိုင်ငံတကာမဟာမိတ်အဖွဲ့ဖွဲ့စည်းဆောင်ရွက်ရေးဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ။
ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုနားဆင်ကြည့်ရှုကြရတာပါဆက်လက်ပြီးတော့ ISP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျယ်မှတ်စုမှာဆစ်အာနာသိမ့်မှုအလွန်နှစ်နှစ်တာကာလအတွင်းနိုင်ငံအနှံ့လက်နက်ကင်တိုက်ပွဲတွေနဲ့ပြိပကဖြစ်စဉ်တွေရဲ့အခြေအနေတွေကိုအချက်အလက်အခြေပြုပိုင်းခြားဖော်ပြထားပါတယ်ခင်ဗျာ
ဆရာနာသိမ့်မှုအလွန်မြန်မာနိုင်ငံမှာလက်နက်ကင်ပြိပခါတိုက်ပွဲတွေ8100ကျော်ဖြစ်ပွားခဲ့ပါတယ်။အဲ့ဒီထဲကတိုက်ပွဲ330ကျော်ကပြီးခဲ့တဲ့နှစ်နိုဝင်ဘာလကနေအခုနှစ်ဇန်နဝါရီ20အတွင်းမှာဖြစ်ပွားခဲ့တာပါ။အဲ့ဒီထဲက68ရာခိုင်နှုန်းကျော်ကစစ်ကောင်စီနဲ့ဒေသခံကာကွယ်တပ်ဖွဲ့တွေအကြားမှာဖြစ်ပွားခဲ့တာပါ။အနာသိမ့်မှုအလွန်တနိုင်ငံလုံးမှာလေကြောင်းကနေတိုက်ခိုက်ခံရတာအကျဉ်း900ကျော်ရှိခဲ့ပါတယ်။ပြီးခဲ့တဲ့2လခွဲအတွင်းမှာပဲလေကြောင်းတိုက်ခိုက်ခံရတာတွေအကျဉ်း190ကျော်ဖြစ်ပွားခဲ့ပါတယ်။ဒါဟာအနာသိမ့်မှုအလွန်လေကြောင်းကနေတိုက်ခိုက်တာအားလုံးရဲ့24ရာခိုင်နှုန်းအထိရှိခဲ့တာပါ။နှစ်တာကာလအတွင်းနိုင်ငံတော်ဝန်ကပြည်내နဲ့တိုင်းအားလုံးမှာလက်နက်ကင်ပြိပခတ်တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။လက်နက်ကင်ပြိပခတ်တိုက်ပွဲတွေအများဆုံးဖြစ်ခဲ့တာကတော့ကရင်ပြည်နယ်မှာပါ။တိုက်ပွဲအားလုံးရဲ့54ရာခိုင်နှုန်းကျော်ဟာကရင်ပြည်နယ်ထဲမှာဖြစ်ခဲ့တာပါ။စကိုင်းတိုင်းမှာတော့တိုက်ပွဲပေါင်း1000ကျော်ဖြစ်ပြီးဒုတိယအများဆုံးဖြစ်ပါတယ်။ နှစ်နှစ်တာအတွင်းမှာချင်းပြည်နယ်၊ကယားပြည်နယ်နဲ့စကိုင်းတိုင်းတွေကမြို့နယ်အလုံးနီးပါးမှာလက်နက်ကင်တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။နိုင်ငံတော်ဝန်ကမြို့နယ်ပေါင်း193ခုထက်မနည်းမှာလက်နက်ကင်ပဋိပက္ခတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ချင်းပြည်နယ်ကမြို့နယ်တိုင်းမှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးမင်းတပ်မြို့နယ်မှာအများဆုံးဖြစ်ခဲ့ပါတယ်။ကယားပြည်နယ်မှာတော့မဲဆက်မြို့နယ်ကလွယ်လို့ကြံမြို့နယ်တွေမှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။စကိုင်းတိုင်းမှာလည်းမြို့နယ်ပေါင်း38ခုရှိတဲ့အထက်မှာ34ခုမှာတိုက်ပွဲတွေဖြစ်ပွားနေပါတယ
်မဟာဗျူဟာနဲ့မူဝါဒလေးလာရေးအင်စတီကျူ ISP မြန်မာရဲ့မြင်ကွင်းကျယ်မှတ်စုကိုနားဆင်ကြည့်ရှုကြရတာပါဆက်လက်ထုတ်လွှင့်မဲ့သတင်းအပတ်စဉ်ကဏ္ဍကတော့ VOA မြန်မာပိုင်းကတောတာရှင်တွေပေးပို့လာတဲ့ပေးစာပြန်စာကိုစူးစီးပြီးမအေးတန်တာကျော်စူးစီးတင်ဆက်ထားတဲ့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်ကြည့်ရှုကြပါခင်ဗျာ
ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင်။ VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်။ဒီအစီအစဉ်တွေကို podcast ကနေနားထောင်ပါတယ်ဆိုရေးလာတဲ့ဥလာမြင့်ကတော့
မင်္ဂလာပါ POE let law အခြေအနေက podcast တုံးရတာအဆင်ပြေဆုံးပါပဲ download ဆွဲထားပြီးနားထောင်ရတာဆိုတော့မီးမလာတဲ့အချိန်မှအဆင်ပြေပါတယ်တော်တော်များများက unicode ပြောင်းမထတော့စာဖတ်ရတာမှအဆင်မပြေပါဘူးဒီနှစ်ပြက်ကလေးလက်ဆောင်ပေးနေပြီလို့သိရတော့ရနိုင်ရင်လိုချင်ပါတယ်မြန်မာပြည်ရဲ့အကျိုးပြုအတန်နှွင့်ဌာနအဖြစ်ရည်တည်နိုင်ပါစေ
ဟုတ်ကဲ့ပါသူရဲ့လိပ်စာလည်းပို့လာပါတယ်ပြက်ကလေးတွေကတော့ပို့ပြီးသွားပြီဖြစ်ပါတယ်ရှင်အမေဦးလာမြင့်အတွက်ပြည်ကရင်ရှိတဲ့ကျွန်မပို့ပေးပါလို့မှာပေးပါမယ်နော်။ Unicode ပြောင်းတဲ့ကိစ္စကလည်းကျွန်တော်တို့ VOA website တစ်ခုလုံးကြီးရဲ့ဒီ internet ပေါ်မှာရေးတဲ့စက်လုံးပုံတည်လက်ခံမှုနဲ့သက်ဆိုင်နေတဲ့အတွက်ကြောင့်လို့ကြန့်ကြာနေတာဖြစ်ပါတယ်ရှင်။ကျွန်တော်တို့လည်းအများဆုံးပြောင်းနိုင်အောင်လို့စူးစမ်းနေပါတယ်နော်။နောက်ထပ်သောရရှင်တယောက်ပေးစာကဏ္ဍကနေစာလေးရေးပါတယ်ဆိုတဲ့သောရရှင်ကတော့ကျွန်တော်စကိုင်းတိုင်းမင်းငယ်မြို့နယ်ကျွန်းတော်ကြီးရွာကပါဖေဖေဦးတန်းဝင်းနဲ့မိမိဒေါ်ညိုကြီးတို့နဲ့အတူဆွေမျိုးတွေအားလုံးတတိယကြောင်ပြောပေးစီလိုပါတယ်။နှစ်သက်အတွက်မိဘနဲ့ဆွေမျိုးတွေကိုနှုတ်ဆက်လာတာဖြစ်ပါရဲ့နော်။ဒါမဲ့စာရေးလာတာဒီဇင်ဘာလကဖြစ်ပါတယ်ရှင်။သူ့ထက်အရင်ရေးထားတဲ့စာတွေကိုဖော်ပြပေးနေလို့ဒီစာကိုအခုဇန်နဝါရီလကျတော့မှဖော်ပြပေးလိုက်ရပါရဲ့နော်။သူကဒီဇင်ဘာအေးအေးဆုံးလာမလို့အဖေနဲ့အမေနွေနွေထွေးထွေးနေပေးကြပါလို့ပြောချင်ပါတယ်။အဖေကကျန်းမာရေးမကောင်းတော့စိတ်ပူရပါတယ်တဲ့။ကျွန်တော်ကထိုင်းမှာရောက်နေတော့အဝေးကပဲဆူတောင်းပေးနိုင်ပါတယ်။ဖီယိုကိုအမြဲအားပေးနေပါတယ်တဲ့။မင်းကင်းမြို့နယ်ကျွန်းတော်ကြီးရွာကသူ့ရဲ့နာမည်ကိုတော့ဒီသူ့ရဲ့အကောင့်မှာညွန်ဝင်းလို့ရေးထားတဲ့အတွက်ကြောင့်မလို့ကိုညွန်ဝင်းဖြစ်မယ်ထင်ပါတယ်နော်။ရှင်မျိုးတွေအားလုံးကိုနှုတ်ဆက်လာတာဖြစ်ပါတယ်။အရင်တော့ကတော့မြန်မာပြည်ကဘေးစာများအစီအစဉ်မှာသောရရှင်နေဒီကိုချစ်ခင်နှစ်သက်တဲ့သူတွေကိုတေးတောင်းတဲ့အစီအစဉ်လေးတေးလက်ဆောင်ကဏ္ဍလေးရှိရမလို့အဲဒီကနေအဲ့လိုမျိုးတေးတောင်းတဲ့အစီအစဉ်တွေမှာဒီလိုစာလေးတွေရရှိတတ်ပါတယ်နော်။အခုတော့အချိန်အခက်ခဲကြောင့်ကျွန်တော်တို့ဒီသချင်းအစီအစဉ်ကိုလည်းရပ်ထားရတဲ့အတွက်ကြောင့်မလို့အခုလိုမျိုးပဲစာရေးပြီးတော့သူအမှားလွာပါလာတာဖြစ်ပါတယ်။သောရရှင်နေမြန်မာပြည်ကဘေးစာများအစီအစဉ်ကိုစာရေးကြတဲ့အခါမှာဒီမြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေတွေနောက်ပြီးတော့သူတို့လူမှုဘဝနေစဉ်ကြုံတွေ့နေရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေလည်းအများအပြားပါရှိပါတယ်နော်။အဲ့ဒီကစာတချို့ကိုလည်းအများအပြားဒီမြန်မာပြည်ကဘေးစာများအစီအစဉ်ကနေဖော်ပြပေးနေပါတယ်။ခိတ္တမလေးရှားကကိုဆိုးမင်းထက်ပါသူကတော့ရဝေးကိုရောက်နေပေမဲ့လည်းမြန်မာနိုင်ငံမှာဖြစ်နေတဲ့နေစဉ်အခက်အခဲတွေနဲ့ပတ်သက်ပြီးတော့အထူးစာနာမိပါတယ်ဆိုပြီးအခုလိုရေးလာပါတယ
် VOA ရဲ့ထုတ်လွှင့်မှုအစီအစဉ်တွေကိုအလက်ချိန်ရောအိဆက်အနာယူချိန်ပါအစဉ်မြဲနားထောင်နေပါတယ်အထူးသဖြင့်မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေတွေကြောင့်ရောဒေါ်လာဈေးတက်မှုတွေကြောင့်စားဝတ်နေရေးနဲ့စိုက်ပျိုးသီးနှံထုတ်လွှင့်မှုတွေဟာအများဆုံးထိခိုက်လာနေပါတယ်ပြည်ပထွက်ခွာအလုပ်လုပ်ကိုင်လူတွေအတွက်လည်းအရန်ကိုအခက်အခဲရှိနေပါတယ်အခုလိုအခက်အခဲများစွာရင်ဆိုင်နေရတဲ့မြန်မာပြည်သူတွေအတွက်အ စင်ပြေချောမွေ့စင်မဲ့နီလန်ကောင်းတွေအမြန်ရရှိစေချင်ပါတယ်။ပြပမှာနေရပြီမဲ့ကို့မွေးရဇာတိအမိမီမြမပြီကိုအထူးသဖြင့်အေဂျန်သားရဝဖြိုးတဲ့နိုင်ငံအဖြစ်ဘဝနေဝင်ခြင်းမရောက်ခင်မှာမြင်တွေ့ခြင်းမိပါတယ်။မြမပြီသူပြည်သားတွေလည်းအခုလိုဒုက္ခဘေးရန်တွေအမျိုးမျိုးကနေအမြန်ကင်းဝေးကြပါစေလို့ခိတ္တမလေးရှားနိုင်ငံကနေရောညပါဆုတောင်းနေပါတယ်။ရှင်လန်းချမ်းမြေ့ကြပါစေ။ VA 1.2 သူ 1.3 တွေလည်းနေကောင်းချမ်းမှာစိတ်နှလုံးရှင်ပြုံးကြပါစေဗျာကျွန်တော်ခိတ္တမလေးရှားဆွန်မင်းထပ်ပါဗျာ
ဒါကတော့မလေးရှားကကိုဆွန်မင်းထက်သူ့ရဲ့အမိမြေဖြစ်တဲ့မြန်မာနိုင်ငံကပြည်သူတွေဒုက္ခပေးရနေတဲ့ကြားကနေပြီးတော့အများဆုံးကင်းဝေးပါစေဆိုပြီးတော့တောင်းဆုပြုပါတယ်ဆိုပြီးတော့ရေးလာတာဖြစ်ပါတယ်ရှင်နေသူအရခန်ဆိုတဲ့သရရှင်ရေးလာတဲ့စာလေးကိုကျွန်မဝေမျှပေးချင်ပါတယ်။ဘာလို့လဲဆိုတော့အခုတလောဖတ်နေရတဲ့သတင်းတွေမှာမြန်မာနိုင်ငံကရွှေပြောင်းလုပ်သားတွေဒီထိုင်းနိုင်ငံနဲ့တရားမဝင်တွားရောက်ကြရပြီးတော့မှဂျာမန်လူကုန်ကူးတွေရဲ့ဘေးဒုက္ခတွေနဲ့ရင်ဆိုင်နေရတာတွေနောက်ပြီးတော့ကိုတွားချင်တဲ့နေရာမရောက်ခင်မှာကားမှောက်ပြီးတော့လူတွေတေချေကြရတဲ့သတင်းတွေကိုမကြာခဏကြားနေရလို့ဖြစ်ပါတယ်။ဖမ်းဆီးခံရတဲ့သတင်းတွေလည်းမကြာခဏဆိုလိုတက်လာတတ်တာပါနော်။အခုစာဖော်ပြမဲ့သောရရှင်ကတော့ထိုင်းနိုင်ငံရောက်နေတဲ့သောရရှင်မှာသူကတော့လမ်းမှာဘေးမတည်ရမခအဖြတ်ကျော်နိုင်ခဲ့ပြီးတော့ထိုင်းနိုင်ငံကိုရောက်သွားတဲ့သူဖြစ်ပါတယ်နော်။သူကအခုလိုမျိုးသူရင်ဆိုင်နေရတဲ့အခြေအနေကိုအားလုံးသိဖို့ဝေမျှလာပါတယ်။
ကျွန်တော်တို့ထိုင်းနိုင်ငံဘန်ကောက်မှာအလုပ်တစ်ခုရဖို့အရန်ခက်ခဲနေပါတယ်။အလုပ်တစ်ခုရဖို့အတွက်ပွဲစားတွေကိုလူတစ်ဦးကို4,500ပေးရပါတယ်။အားလုံးအလုပ်သမား100ကျော်ပါတယ်ဗျာ။ငွေတွေကိုလိန်ညာယူထားပါတယ်။မနေ့ဖန်တပတ်ကအလုပ်ဝင်ရမယ်ဆိုပြီးတလားကျော်ရှိနေပါပြီ။ကျွန်တော်တို့မှာစားဝတ်နေရေးအခက်ခဲတွေ့နေလို့ VOA ကိုရင်ဖွင့်စာပေးပို့လိုက်ပါတယ်ခင်ဗျာ။
ဒါကတော့ထိုင်းကိုရောက်ရှိနေပြီးတော့မှအလောက်ကင်မရလို့ဒုက္ခရောက်နေပါတယ်ဆိုတော့ရေးလာတဲ့သရရှင်တယောက်ရဲ့စာဖြစ်ပါတယ်ရှင်။ထိုင်းနိုင်ငံကိုသွားပြီးတော့ရွှေပြောင်းအလုပ်သမားဖြစ်နေတဲ့အလုပ်လုပ်နေကြတာလဲအရေးအတွက်အဖြစ်အရင်များပြပါတယ်နော်။အဲ့လိုမျိုးသွားရောက်တဲ့နေရာမှာလဲဒီလမ်းမှာကုန်တဲ့ပွဲစားတို့ရဲ့ဒုက္ခပေးငွေညင်းမှုဒါမှမဟုတ်ရင်လဲလမ်းကထိုင်းအနာပိုင်တို့ရဲ့ဖမ်းဆီးတဲ့ဘေးအန္တရာယ်နောက်ပြီးတော့လမ်းမှာခက်ခဲကြမ်းတမ်းပြီးတော့အသက်ပါဆုံးရှုံးရတဲ့ဒီဖြစ်ရပြီးတော့ဒီသတင်းတွေလဲမကြာခဏဆူဆူလို့တက်လာတတ်ပါတယ်နော်။နောက်ထပ်ဒီလိုမျိုးသူ့လိုမျိုးပဲနောက်ထပ်သောရရှင်တယောက်ကလည်းတဖက်နိုင်ငံရောက်ရှိနေပါတယ်မြန်မာနိုင်ငံပြောင်းချင်ပါတယ်ဒုက္ခအရန်ရောက်နေလို့အခုညီပေးပါဆိုပြီးရေးလာတဲ့သောရရှင်ရဲ့စာကိုဆက်ပြီးတော့ဖော်ပြပေးချင်ပါတယ်နော်သူကတော့လောနိုင်ငံကိုရောက်ရှိနေတာပ
ါတဖက်နိုင်ငံမှာဒုက္ခရောက်နေလို့ကူညီပေးဖို့မြစ်တာရက်ခံပါတယ်မြန်မာနိုင်ငံကမိဘစီပြောင်းချင်ပေမဲ့ပြန်စိတ်ငွေကြေးမတက်နိုင်လို့လူမှုကယ်ဆယ်ရေးအဖွဲ့ကတဖက်နိုင်ငံမှာဒုက္ခရောက်နေသူတွေကိုပြန်ခေါ်ပေးဖို့မြစ်တာရက်ခံပါတယ်မိဘထံကထွက်လာပြီးလာအိုနိုင်ငံမှာရောက်နေတာပါခင်ဗျာ။ပဲခူးတိုင်းဒေသကြီးရေတာရှည်မြို့နယ်တခွဲကျဲကြီးရွာကပါ
။ဟုတ်ကဲ့ပါဒီသောရရှင်ပြောလို့ပဲကျွန်မဒီလောနိုင်ငံနေဆက်ကိုရောက်တုန်းကမြင်ကွင်းလေးနဲ့တိခဲ့ရတာလေးတွေကိုအမှတ်ရမိပါတယ်ရှင်။အမေရိကန်ပြည်အောင်စုမှာပြီးခဲ့တဲ့နှစ်ရာသီပေါ့နော်မြန်မာနိုင်ငံမှာဆိုရင်တော့ဇူလိုင်လလောက်ဖြစ်မဲ့ထင်ပါတယ်။အဲဒီတော့ကကျွန်မအားလဲရဲ့အနေနဲ့ထိုင်းနိုင်ငံကိုရောက်ခဲ့တော့မြန်မာနိုင်ငံနေဆက်ရွှေဒရီကန်ဖက်ဒီထိုင်းနိုင်ငံမှာအချင်းကိုရောက်ရှိခဲ့ပါတယ်။အဲ့မှာဒီမြန်မာရဲ့ထိုင်းရဲ့လောရဲ့နေဆက်ထိုင်းနဲ့မြန်မာနဲ့မြစ်လေးပဲချပြီးတော့လောဘက်အချင်းမှာဟိထနေတဲ့အဆောက်အုံကြီးတွေတွေ့လို့ဒီကျမတို့ကိုလိုက်ပြီးတော့ပို့တဲ့အဲလန်းညုံကိုမေးကြည့်တော့အဲ့ဒါကက်ဆီနိုလောင်ကစားပွဲရုံတွေဖြစ်တယ်လို့သိရပါတယ်။နောက်ပြီးတော့အဲ့မှာမမဝန်ထမ်းတွေအများကြီးအလုပ်လုပ်ကြတယ်လို့လည်းသိရပါတယ်။မမဝန်ထမ်းတွေအနေနဲ့တရုတ်လိုစကားပြောတဲ့ရင်လာကကောင်းကောင်းရပြီးတော့ရိုးရိုးပါမှဘာသာစကားတွေပါရင်မတက်ထားဘူးဆိုရင်တော့ဒီအခြေခံအလုပ်တွေကိုလုပ်လို့ရတယ်လို့သိရပါတယ်။အဲ့ဒီကိုရောက်ဖို့အတွက်လည်းမြန်မာနိုင်ငံတွေကနေပြီးတော့အဲ့မြစ်တစ်ဖက်ကန်းကိုကူဖို့အတွက်ပတ်စံတွေအများကြီးပေးပြီးတော့မှခိုးပြီးတော့တွားရောက်ကြရတာဖြစ်တယ်လို့သိခဲ့ရပါတယ်။ဒါကြောင့်မလို့ခုစာရေးလာတဲ့သောရရှင်အဲ့ဒီအဆောက်အုံကြီးတွေရဲ့တနေရာမှာများအလုပ်လုပ်နေသလားလို့တွေးမိပါတယ်နော်။သရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်။အားလုံးအတွက်ပုံမကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအများဆုံးရရှိနိုင်ပါစေလို့ဆုတောင်းပေးချင်ပါတယ်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi's news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ဒ
VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လည်းထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လည်းထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးဘေးရန်တွေကင်းရှင်း၊ရွှင်လန်းချမ်းမြေကြပါစေရှင်။
မြန်မာပြည်ကပေးစာများကဏ္ဍကိုနားဆင်ကြည့်ရှုကြရတာပါအခုဆက်ပြီးတော့ကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်စကော့တလန်မြောက်ပိုင်းကဗိုက်ကင်းပွဲတော်အင်ကာဂျိုဘော်ကဝဲဝင်မျက်နှာပုံစံစတာတွေကိုနားဆင်ကြည့်ရှုကြရမှာပါဒီလိုကဘာတလွားကထူးခြားခြားသတင်းတွေကိုကိုငိမ့်ချန်းနဲ့မက်ခင်ဖြူတွေတို့ကတင်ဆက်ထားပါတယ်ခင်ဗျာ
ဗြိတိန်နိုင်ငံစကော့လန်မြောက်ပိုင်းကကျွန်းလေးတစ်ခုမှာဗိုက်ကင်းတွေရဲ့ပွဲတော်တစ်ခုကျင်းပခဲ့ပါတယ်။ဗိုက်ကင်းတွေဟာဥရောပတိုက်စကန်ဒီနေးဗီးယန်ဒေသမှာ800စုနဲ့700စုအတွင်းလှည့်လည်နေထိုင်ခဲ့ကြတဲ့သူတွေပါ။ကိုဗစ်ကရောဂါကြောင့်နှစ်နှစ်ကြာရပ်နားခဲ့ရတဲ့ဒီပွဲကိုဒီနေ့2023ခုနှစ်ပြန်ကျင်းပတဲ့အခါမှာတော့အမျိုးသမီးတွေကိုလည်းပါဝင်ဆင်နွှဲခွင့်ပေးခဲ့ပါတယ်။ App Heli R လို့ခေါ်တဲ့ဒီပွဲကိုခရစ်စမတ်ရာသီပြီးဆုံးတဲ့အထိမ်းအမှတ်အနေနဲ့ဇန်နဝါရီလနောက်ဆုံးအပတ်ရဲ့အင်္ဂါနေ့မှာကျင်းပတာဖြစ်ပြီးဒီပွဲကိုတော့19ရာစုကတည်းကစတင်ခဲ့တာပါလူရောက်1000လောက်ပါဝင်ကြတဲ့ဒီပွဲမှာပါဝင်သူတွေအနေနဲ့ Viking တွေလိုဝစ်ဆင်ထားကြပြီးမြို့ထဲမှာစီတန်းလှည့်လည်ကြပါတယ်အဲ့ဒီနောက်မှာတော့စိတ်ကန်းသားမှာစောက်ထားတဲ့ Viking ပုံစံတူလှေကြီးတစ်စီးကိုမိရှုပ်ပြီးပွဲတော်ကိုအဆုံးသတ်ကြတာပါအမျိုးသမီးတွေကိုပါဝင်ဆင်နွှဲခွင့်ပေးထားပေမဲ့လို့ဒီနေ့မှာအမျိုးသမီးတွေပါဝင်ဆင်နွှဲခဲ့တာမရှိပဲလာမယ့်နှစ်တွေကြာမှာပါဝင်နိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပွဲစီစဉ်တဲ့ကော်မတီကပြောပါရယ်ဒီပွဲဟာကမ္ဘာလက်ခီးသွွားတွေဧည့်သည်တွေကြာမှာရေပန်းစားလူကြိုက်များတဲ့ပွဲတစ်ခုဖြစ်ပြီးဒေသခံတွေကြာမှာလည်းဂုဏ်ယူရတဲ့ရိုးရာပွဲတော်တစ်ခုဖြစ်ပါရယ်ရှင
်ယိုဂီပန်တင်တန်နဲ့ဝင်းနီသပူစတဲ့ဝဲဝံနေနဲ့တူတဲ့ဝဲဝံမျက်နှာပုံစံတစ်ခုကိုအင်္ဂါဂျိုဘော်မှာတွေ့ခဲ့ရပါရယ်ဒီဝဲဝံမျက်နှာပုံစံကိုအမေရိကန်အာဂါသလေးလာစူးစမ်းရေးအေဂျင်စီ NASA ရဲ့အင်္ဂါဂြိုလေးလာရေးဂြိုလ်တုကရိုက်ကူးနိုင်ခဲ့တာပါဒီဂြိုလ်တုမှာအစိမ့်မြင့် high rise လို့ခေါ်တဲ့ high resolution ဓာတ်ပုံတွေရိုက်ကူးနိုင်တဲ့ကင်မရာတပ်ဆင်ထားပြီးတော့အင်္ဂါဂြိုပတ်လမ်းမှာ2006ခုနှစ်ကလေးကပတ်နေခဲ့တာပါဒီဂြိုလ်တုကနေအင်္ဂါဂြိုရဲ့မျက်နှာပြင်တွေကိုရိုက်ကူးပြီးကမ္ဘာမြေပေါ်ကိုပြန်ပို့ပေးတာပါဒီဝဲဝံမျက်နှာပုံဟာအုတ်ကာကဲကြာရာကနေဖြစ်ပေါ်လာပြီးတော့အကျယ်တမိုင်ခွဲလောက်ရှိပြီးနှာခေါင်းပုံစံတွေနဲ့မျက်လုံးပုံစံတွေကတော့မီးတောင်ချော်ရည်သို့မဟုတ်ရွှွင့်ရည်တွေအပေါ်ကအုပ်သွားတာဖြစ်နိုင်ကြောင်းအရီဇိုနာတက္ကသိုလ်ကသိပ္ပံပညာရှင်တွေကခန့်မှန်းပါတယ်။အင်္ဂါဂြိုလေးလာရေးဂြိုလ်တု High Rise ကဂြိုပတ်လမ်းမှာရှိနေတဲ့ဂြိုလ်တု6လုံးနဲ့ကတလုံးဖြစ်ပြီးတော့ဒီဂြိုလ်တုတွေဟာအနာဂတ်အင်္ဂါဂြိုခရီးစဉ်တွေအတွက်အသေးစိတ်မြေပုံတွေကိုရေးဆွဲရမှာလဲကူညီပေးနေတာပါ။အခုချိန်ထိတော့အင်္ဂါဂြိုမှာ Hollywood ရုပ်ရှင်တွေတဲကလို့မျက်လုံးပြူးပြူးနဲ့အစိမ်းအောင်ဂျိုသားတွေမတွေ့သေးပါဘူးခင်ဗျာ
။ဂျာမနီနိုင်ငံတောင်ပိုင်းကဒီနေ့မြစ်ထဲမှာလူရောက်တထောင်ကျော်လောက်ပြီးချမ်းနေတဲ့ဆောင်းရာသီထဲမှာပဲအလှပြဖောင်တွေနဲ့ရေစင်းကူးခဲ့ကြပါတယ်။အပူချိန် 3.5 ဒီဂရီဆဲဆီယက်လောက်ပဲရှိတဲ့အချိန်မှာရေကူးဝစ်စုံတွေအလှပြဝစ်စုံတွေဝစ်ပြီး52ချိန်မြောက်ဆောင်းရာသီရေကူးပွဲတော်ကျင်းပခဲ့တာပါ။အလှပြဖောင်တွေကိုထွန်းပြီးဂျာမနီနိုင်ငံကဒေသခံတွေသာမကပြင်းထန်တဲ့ချက်သမရနိုင်ငံကလူတွေလည်းရေကူးပွဲတော်ကိုဆင်နွှဲကြပါတယ်။ရေကတိတ်မအေးပဲနေလို့ကောင်းယုံရှိပြီးတော့ရေစီးကတော့တန်တဲ့အတွက်ကူးခတ်ရမှာအနည်းငယ်ခက်ခဲတယ်လို့ပါဝင်တဲ့သူတူကပြောပါရယ်။တချို့ဖောင်တွေကနာမည်ကျော်တ The Flintstone ကတ်တုန်ပုံလေးတွေပြသထားတာဖြစ်ပြီးတချို့ပုံလေးတွေကတော့နိုင်ငံရေးသတင်းစကားတွေကိုပြသရေးသားထားပါတယ်။1969ခုနှစ်ကတည်းကစခဲ့တဲ့ဒီပွဲဟာဒီသကံအသက်ငယ်လုံခြုံရေးဝန်ထမ်းတွေလေ့ကျင့်တဲ့လေ့ကျင့်ခန်းအဖြစ်ကနေစခဲ့တာဖြစ်ပြီးကိုရိုနာဗိုင်းရပ်စ်ကရောဂါကာလအတွင်းပြီးခဲ့တဲ့နှစ်နှစ်တုန်းကခဏရပ်နားခဲ့ရပါတယ်ရှင်။
ပြင်သစ်စပိန်စီးသူတယောက်ဟာကီလိုမီတာ 8,000 လောက်အကွာဝေးရှိတဲ့ပြင်သစ်ကနေအိန္ဒိယကိုစပိန်နှင်းသွားခဲ့ပါတယ်။မြေစီးလွှာပျက်စီးမှုတွေကိုကြိုတင်ကာကွယ်ဖို့တတိပေးတဲ့သတင်းစကားတွေကိုဖြန့်ဖြူးတဲ့အနေနဲ့ Natalie Mass ဟာနိုင်ငံပေါင်း10နိုင်ငံကျော်ကိုဖြတ်ကျော်ပြီးအိန္ဒိယနိုင်ငံတောင်ပိုင်းကွန်ပျူတာမြို့ကိုရောက်လာခဲ့တာပါ။ We for Swine လို့နာမည်ပေးထားတဲ့သူ့ရဲ့ခရီးစဉ်ကိုဇွန်လ21ရက်နေ့ကစတင်ခဲ့ပြီးတော့6လအကြာမှပြီးဆုံးခဲ့တာပါ။မက်ဆာကိုအင်ဘတန်မြို့မှာရှိတဲ့ကျောင်းတွေကိုသွားရောက်ပြီးရေစီလွှာထိမ့်သိမ်းရေးအတွက်ကျောင်းသူကျောင်းသားတွေနဲ့တွေ့ဆုံဆွေးနွေးမှာပါသူဟာအီတလီ၊တူရကီ၊ဆာဗီးယား၊ခရိုအေးရှား၊ဘူလ်ဂေးရီးယားစတဲ့နိုင်ငံတွေကိုဖြတ်ကျော်ခဲ့ပြီးတဲ့နောက်ကိုအင်ဘတန်မြို့မှာရှိတဲ့အီရှာယောဂစင်တာကိုရောက်လာခဲ့တာပါဒီစင်တာကိုဦးစီးတဲ့ဆာဂူရူယက်ကီဝီဆုဒါကလည်း Safe Swine ဆိုတဲ့ရေစီလွှာကိုစောင့်ရှောက်ကဲတင်ပါလှုပ်ရှားမှုကိုဦးဆောင်နေသူတဦးဖြစ်ပြီးတော့ရည်စီလွာကျမ်းမာရေးနဲ့ဓာတုနည်းတွေမသုံးဘဲ organic နည်းတွေနဲ့အပင်တွေကိုစိုက်ပျိုးဖို့အသားအစာသုံးမှုလျှော့ချအောင်လှုံ့ဆော်နေသူတူလည်းဖြစ်ပါတယ် Catholic Relief Service CRS အဖွဲ့ရဲ့စီးအင်းတွေအရကမ္ဘာမြေပေါ်မှာရှိတဲ့စိုက်ပျိုးမြေ၃ပုံတစ်ပုံဟာထွန်ရဲ့စိုက်ပျိုးမှုတွေလေတွေမိုးရေတွေကြောင့်ရည်လွာတိုက်စားမှုတွေဖြစ်နေပြီးအဆင့်နှိမ့်ကျသွားရတယ်လို့ဖော်ပြထားပါတယ်ခင်ဗျာ
ဖီယိုအမေရိကန်တန်ကတနင်္လာနေ့မနေ့ပိုင်းအတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ကဲအခုတော့ဒီမနေ့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါမယ
်။ထောင်လိုင်းအတွက်ယူရတယ်လို့တန်မြတ်ရှိတဲ့မိုးပြံပူပေါင်းကြီးကိုအမေရိကန်ကပြစ်ချလိုက်တဲ့ပုံနိုင်ငံရေးအရသဘောထားကွဲပြားမှုတွေထွက်ပေါ်နေပါတယ်။သမ္မတဂျိုးဘိုင်ဒန်ဆွေးရတော့အန်ဒီယားကင်းအောင်အတ္တလန်တိတ်သမုဒ္ဒရာပေါ်မှာပြစ်ချခဲ့တာဖြစ်တဲ့အကြောင်းကာဝယ်ပြောဆိုနေတဲ့အချိန်မှာပဲအတိုက်ခံရီပပ်ဘလီကန်တွေကတော့အရေးကြီးတဲ့စစ်ဘက်ဆိုင်ရာနေရာတွေပေါ်ကိုဖြတ်တန်းခဲ့တဲ့ဗိုလ်ပေါင်းကြီးကိုလွန်ခဲ့တဲ့သတင်းတစ်ပတ်ကျော်လောက်ကလေးကပြစ်ချတင်တယ်ဆိုပြီးပြောဆိုနေကြတာပါဖေဖော်ဝါရီ24ရက်နေ့ကျူးကျော်စစ်ဆားခဲ့တဲ့နှစ်ပတ်လည်အချိန်နဲ့တိုက်ဆိုင်ပြီးရုရှားကအပြင်းအထန်ထိုးစစ်ဆင်နိုင်ရရှိတဲ့အတွက်ပြင်ဆင်ထားတဲ့အကြောင်းယူကရိန်းကပြောလိုက်ပါတယ်စီးရီးယားအသင့်ဖြစ်မနေပေမဲ့ရုရှားကထိမ့်မတ်နေဖြစ်တဲ့တိုက်ခိုက်မှုတွေလှုပ်လာနိုင်တယ်လို့ယူကရိန်းကာဝေးဝန်ကြီးအလက်ဆိုရက်စနီကော့ဖ်ကတင်းငွေနေသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါဒီချိန်ထဲမှာပဲယူကရိန်းပေါ်ကျူးကျော်မှုအတွက်ဖိအားပေးတဲ့အနေနဲ့ဥရောပသမဂ္ဂ EU ကရုရှားနိုင်ငံထုတ်ဒီဇယ်စီနဲ့တခြားရေနံထွက်ပစ္စည်းတွေတင်သွင်းခွင့်ကိုတင်းငွေနေတွေကစတားမြစ်လိုက်ပါတယ်ရုရှားပေါ်စွန့်အင်တွေအားထားနေရတာကိုလျှော့ချဖို့နဲ့ရုပ်ကျွင်းလောင်စာထုတ်လုပ်မှုကနေရနေတဲ့ဝင်ငွေတွေကိုဖျက်တောက်ဖို့ရည်ရွယ်ပြီးဖွဲ့ဝင်28နိုင်ငံပါဝင်တဲ့ EU ကတားမြစ်ချက်ထုတ်ပြန်လိုက်တာဖြစ်ပါတယ် EU နိုင်ငံအနေနဲ့ဆူအဆန့်ကျင်ဆန္ဒပြပွဲတွေမှာထောင်ထောင်ချီဖက်စီထိမ့်သိမ်းခံထားသူတွေကိုလူငင်းချမ်းသာခွင့်ဒါမှမဟုတ်ပြည်ထောင်လျှော့ပေါ်ခွင့်ပေးဖို့နိုင်ငံအုပ်ချုပ်အယာတိုလာအလီခါမီနီကတင်းငွေနေနေမှာညွှန်ကြားလိုက်တယ်လို့သတင်းတွေထွက်ပေါ်လာပါတယ်။ UN နိုင်ငံရဲ့1989ခုနှစ်အစ္စလာမစ်တော်လှန်ရေးနှစ်ပတ်လည်နေ့မတိုင်ခင်နှစ်စဉ်အကျဉ်းသားတွေကိုလူငင်းချမ်းသာခွင့်ပေးတဲ့အစီအစဉ်တစ်စိတ်တစ်ပိုင်းအဖြစ်အမြင့်ဆုံးအာဏာပိုင်ကထုတ်ပြန်လိုက်တဲ့အမိန့်ကြောင့်ဆန္ဒပြပွဲနဲ့ဆက်နွယ်ပြီးဖမ်းဆီးထားသူထောင်ထောင်ချီရှိနေတယ်ဆိုတော့အာနာဘန်နီကဝန်ခံလိုက်တဲ့သဘောလည်းဖြစ်နေပါဗျ
။တရင်ချင်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးတာပါ။ VOA ကထုတ်လွှင့်တဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေတာတွေဖြစ်နေတဲ့သတင်းတွေကိုပေးပို့လို့ရဆိုရင် email လိပ်စာက burmesbarmis@voanews ဖြစ်ပါတယ်။ဒီမနေ့အတွဲအစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးအတံမိုင်းဆိုင်ရာရုပ်တံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဇီနက်အဗ်ဒူရာမန်နဲ့ဇူဘဲအတာရတုဖြစ်ကြပါတယ်။သောတာရှင်များနဲ့တကွမြမပြည်သူပြည်သားအလုံးဘေးကင်းရန်ကင်းမင်္ဂလာပြည့်ဝတဲ့နေ့တွေအမြန်ဆုံးရရှိပါစေကြောင်းဆုမွန်ကောင်းတောင်းလိုက်ပါတယ်။ VOA ကိုနားဆင်အားပေးတဲ့အတွဲကျေးဇူးအထူးတင်ရှိပါတယ်။ကျွန်တော်ကခင်မောင်ဆုံးမင်းပါခင်ဗျာ။
This program has come to you from the Voice of America, Washington.